ဒီနေ့အောက်တိုဘာလ3ရက်နေ့ဒီနေ့စေတသိက်ပိုင်းအစကိုလေ့လာကြမယ်လွန်ခဲ့တဲ့ပတ်တွေကစိတ်ကိုလေ့လာပြီးပရမတ်ထတရား4ပါးဆိုတာရှိခဲ့တယ်နော်ပရမတ်ထတရား4ပါးကစိတ်ရယ်စေတသိက်ရယ်ရုပ်ရယ်နိဗ္ဗာန်ရယ်ဆိုပြီးတော့အဲပထမထတရားကိုအကျယ်လေ့လာပြီးပြီနော်စေမျိုးပေါင်း89ပါးသို့မဟုတ်120ပါးဆိုပြီးတော့အဲဒီနေ့စေတသိက်ပိုင်းကိုစပြီးတော့လေ့လာစေတသိက်ပိုင်းမှာကတော့စေတသိက်တွေကိုလည်းပြမယ်ပြီးတော့ဒီစေတသိက်တွေနဲ့စိတ်တွေနဲ့ရှင်တယ်လို့ခေါ်တာပေါ့လေရှင်တယ်ဆိုတာအတူတူဖြစ်တယ်ဘယ်စိတ်နဲ့ဘယ်စေတသိက်နဲ့ကအတူတူဖြစ်နေတယ်မဖြစ်နိုင်ဘူးဆိုတာစိတ်ဘက်ကနေကြည့်တာကတစ်မျိုးစေတသိက်ဘက်ကနေကြည့်တာကတစ်မျိုးနော်အဲ့ဒီလိုလေ့လာကြမယ်အဲ့တော့ပထမဥစွာစေတသိက်ဆိုတာဘာလဲနော်ဟိုအစားလုံးကလည်းထည့်တော့ပြောခဲ့ပါတယ်အဲ့တော့စေတသိက်ဆိုတာဘာလဲဆိုတော့စေတသိက်ဆိုတာစိတ်ကိုမှီပြီးတော့ဖြစ်တဲ့တရားလို့ဒီလိုဆိုလိုတာနော်စိတ်ကိုအမှီပြုပြီးတော့ဖြစ်တဲ့တရားဒါကိုပဲစိတ်၌ဖြစ်သောတရားလို့ဒီလိုကျမ်းဂန်နေမှာတုံးတယ်အဲ့တော့စိတ်ဆိုတဲ့သဘာဝတရားတစ်ခုရှိတယ်နော်စိတ်ဆိုတာကအာယုံကိုသိမှုတက်တက်ကလေးကိုဒါစိတ်လို့ခေါ်တယ်အဲ့ဒီစိတ်နဲ့အတူတူဘာတွေဖြစ်တယ်လဲအခုဒီနေ့လေ့လာမယ်စေတသိက်ဆိုတာတွေဖြစ်တယ်အဲ့တော့ဒီစေတသိက်ဆိုတာတွေကအင်္ဂလိပ်လိုဆိုရင် mental states လို့ခေါ်တဲ့ဟာတွေနော် mental factors လို့လည်းဘာသာပြန်တယ် mental states လို့လည်းပြန်တယ်စိတ်ဖြစ်ပုံလေးတွေပဲအမှန်ကတော့အဲ့ဒါစေတသိက်လို့ဟောစေတသိက်ဆိုတော့ဘာကိုစေတသိက်လို့ခေါ်လဲဆိုရင်စိတ်ကိုမှီပြီးတော့ဖြစ်တတ်တဲ့တရားနော်အဲ့ဒီစေတသိက်တွေကလည်းစိတ်ကိုချေလှေတယ်တဲ့ချေလှေတယ်ဆိုတာကောင်းတဲ့စေတသိက်တွေနဲ့တွဲမိတဲ့အခါမှာဒီစိတ်ကိုကောင်းတဲ့စိတ်လို့ခေါ်လိုက်တယ်မကောင်းတဲ့စေတသိက်တွေနဲ့တွဲမိတဲ့အခါဒီစိတ်ကိုမကောင်းတဲ့စေတသိက်စိတ်လို့ခေါ်လိုက်တယ်နော်စိတ်ကဘာနဲ့တူလဲဆိုတော့ရေအယောင်မရှိတဲ့ရေလို့ပေါ့အဲ့ဒီအနီရောင်ထက်လိုက်တဲ့အခါမှာရေကအနီဖြစ်သွားတယ်အစိမ့်ရောင်ထက်လိုက်တဲ့အခါမှာရေကအစိမ့်ဖြစ်သွားတယ်ကောင်းတဲ့စိတ်တွေတွေနဲ့တွဲမိသွားတဲ့အခါမှာဒီစိတ်ကကုသိုလ်စိတ်ပဲကောင်းတဲ့စိတ်ပဲတင့်တယ်တဲ့စိတ်ပဲမကောင်းတဲ့စိတ်တွေတွေနဲ့တွဲမိတဲ့အခါကျဒီစိတ်ကမကောင်းတဲ့စိတ်အကုသိုလ်စိတ်ပဲအဲ့ဒီဒါကြောင့်မို့ဟိုလက်ဒီဆရာတော်ဘုရားကြီးကစိတ်၌မိတွဲစိတ်ကိုချေ50နှစ်ဒွိစေတသိက်လို့ဒီလိုလင်္ကာလေးရေးထားတယ်ဒွိဆိုတာနှစ်ပေါ့50နှစ်ဒွိဆိုတာ52ခုစိတ်ကိုမှီပြီးတော့စိတ်ကိုချေထည်တဲ့တရားတွေတဲ့အလုံးဘယ်နှခုရှိတယ်လဲဆိုရင်52ပါးရှိတယ်နော်အဲ့ဒီစေတသိက်52ပါးရှိတော့ဒီစေတသိက်ရဲ့လက္ခဏာကိုပထမသိဖို့လိုနော်ဘယ်လိုလက္ခဏာနဲ့ပြည့်စုံတဲ့တရားကိုစေတသိက်လို့ခေါ်တယ်လဲဒါကဒီနေ့ပြည့်တဲ့စာရွက်တတ္တရာအရွက်မှာကြည့်လိုက်အဆုံးစေတသိက်လက္ခဏာ4ပါးဆိုတာတွေ့တယ်နော်အဲအဲ့ဒါစေတသိက်ဟုတ်မဟုတ်ကိုစစ်ဆေးခြင်းရင်ဒီလက္ခဏာ၄ပါးနဲ့စစ်ဆေးရမယ်။နံပါတ်၁ကဘာလဲတော့စိတ်နှင့်အတူဖြစ်ခြင်းစိတ်နဲ့တပြိုင်နက်ဖြစ်ခြင်းလို့ဆိုတယ်နော်အတူလည်းဖြစ်တယ်တပြိုင်နက်လည်းဖြစ်တယ်စိတ်ဖြစ်တဲ့အခိုက်အတန့်မှာပဲဒီစေတသိက်ကလည်းဖြစ်ရမယ်။ဒါစိတ်ကအရင်ဖြစ်သွားပြီးတော့စေတသိက်ကနောက်မှလိုက်ဖြစ်ရမယ်လို့ဒီလိုမဟုတ်ဘူး။ဒီတပြိုင်နက်သောခဏနော်ခဏဆိုတာအဘိဓမ္မာမှာပြောလိုက်ရင်ခဏဆိုတာတခက်ကိုအလွန်တိကျတဲ့ခဏဟုတ်billions of a second more than a billions of a second အဲ့လိုခဏကိုအပိဓမ္မာမှာခဏလို့သုံးတယ်နော်အဲ့တော့စိတ်နှင့်အတူဖြစ်ခြင်းနောက်တစ်ခုကပါတော့နံပါတ်2ကစိတ်နှင့်အတူချုပ်ခြင်းပျောက်သွားတဲ့အခါမှာလည်းပဲစိတ်နဲ့အတူတူပဲပျောက်သွားမယ်စိတ်ကအရင်ပျောက်ပြီးတော့စေတသိက်ကနောက်မှပျောက်တာမဟုတ်ဘူးလေနော်စေတသိက်ကအရင်ပျောက်ပြီးတော့စိတ်ကနောက်မှပျောက်တာမဟုတ်ဘူးစိတ်ပျောက်တာနဲ့တကယ်နဲ့စေတသိက်လည်းပျောက်စိတ်နဲ့စေတသိက်ကဘိုင်းတူချုပ်ရမယ်ဘိုင်းတူပျောက်ပေါ်ရမယ်နံပါတ်3ကပါတော့စိတ်နှင့်တူသောအာယုံရှိခြင်းတဲ့အာယုံဆိုတာအင်္ဂလိပ်လို object လို့ခေါ်တဲ့ဟာတွေနော်မြင်စရာကြားစရာနားစရာဓာတ်တွေကိုအာယုံလို့ခေါ်တယ်အခုကြည့်လိုက်တဲ့ခါမှာဒီစုံတစ်ခုကိုမြင်နေဆိုရင်ဒါပါလေမြင်စရာအာယုံနော်ပြောလို့ကြားရတယ်အခုဒါပါလေအတန်ဟာကြားစရာအာယုံအဲ့ဒီလိုအာယုံဆိုတာတွေရှိတော့ကိုစိတ်ကမြင်စရာကိုအာယုံပြုရင်စိတ်တသိက်ကလည်းမြင်စရာကိုပဲအာယုံပြုရစိတ်ကအတန်ကိုအာယုံပြုရင်စေတသိက်ကလည်းအတန်ကိုပဲအာယုံပြုရတယ်။ဒါစိတ်ကအာယုံပြုတာတခုစေတသိက်ကအတခြားဟိုတခြားမတူတဲ့အာယုံတခုယူလေလို့ဒီလိုမရှိအောင်။အဲဒါကြောင့်မို့စေတသိက်သည်စိတ်ယူတဲ့အာယုံကိုပဲယူရမယ်။ နော်စိတ်နဲ့စိတ်တည်းဒါမှမဟုတ်လည်းအတူတူဖြစ်တာအဲ့တော့အတူတူလည်းဖြစ်တယ်အတူတူလည်းချုပ်တယ်အာယုံလည်းတူရမယ်နော်အာယုံလည်းတူရမယ်ပြီးနောက်တစ်ခုကပါတော့စိတ်နှင့်တူသောမှီယာရှိခြင်းစိတ်ဆိုတာအဘိဓမ္မာသဘောအရာအလကားမဖြစ်ဘူးမှီယာမရှိပဲမဖြစ်ဘူးမှီယာဆိုတာရှိရနော်ပါဠိလိုဝုထုလို့ခေါ်တယ်အဲ့ဒါဟုတ်လားမှီယာဒါတတိယပိုင်းကျတော့အဲ့ဒီဟာတွေလေ့လာလိမ့်မယ်အဲ့ဒီဒီမှီယာဆိုတာကဆိုတော့မျက်လုံးကိုမှီယာလို့ခေါ်နော်မျက်လုံးအကြည့်ဓာတ်ပေါ့ဟုတ်လားဟိုနားကိုမှီယာလို့ခေါ်တယ်နော်နှာခေါင်းကိုမှီယာလို့ခေါ်တယ်မျက်လုံးကိုအမှီပြုပြီးတော့မြင်တဲ့စိတ်ဖြစ်မြင်တဲ့စိတ်ဟာမျက်လုံးမရှိရင်မဖြစ်ပေါ်နိုင်ဘူးနော်ကြားတဲ့စိတ်ဟာနားမရှိရင်နာအကြည့်တတ်ပေါ့နော်မရှိရင်မဖြစ်ပေါ်နိုင်ဘူးအဲ့ဒါကြောင့်မို့စိတ်ဟာထိုးထိုးဝုထုလို့ခေါ်တဲ့ဒီစက်မျက်စိအကြည့်တတ်စတဲ့ကိုအမှီပြုရတယ်အဲ့တော့စိတ်ကမျက်စိကိုအမှီပြုတယ်ဆိုရင်စေတသိက်ကလည်းဒီမျက်စိကိုပဲအမှီပြုရမယ်အဲ့ဒီလိုအမှီပြုရခြင်းလည်းပဲတူရမယ်ဒီအင်္ဂါလက္ခဏာ၄ချက်နဲ့ပြည့်စုံရင်ဒါပါလေစေတသိက်ပဲနော်ဒါကြောင့်မို့ဟမ်ဘေ့စ်လို့တော့အဲ့တော့ပြန်ပြောတော့မှာစေတသိက်လက္ခဏာ၄ပါးပါတော့စိတ်နှင့်အတူဖြစ်ခြင်းစိတ်နှင့်အတူချုပ်ခြင်းစိတ်နှင့်တူသောအာယုံရှိခြင်းစိတ်နှင့်တူသောပြီးရာရှိခြင်းဟုတ်ပြီဒီအင်္ဂါလက္ခဏာ၄ပါးနဲ့ပြည့်စုံတဲ့တရားကိုစေတသိက်လို့ခေါ်တယ်နော်ဒါကြောင့်မို့လေဒီဆရာတော်ကြီးကလာကြပြီလင်္ကာလေးတွေကလုံမှတ်လို့ကောင်းတယ်ပြည့်လို့ကောင်းတယ်ဖြစ်ပြည့်မှီအာတူလေးပြာအင်္ဂါရှင်နမိတ်နော်ဖြစ်ပြက်မီအာပြီးဆိုတာမီယာအာဆိုတာအာယုံပေါ့တူလေးပြာအင်္ဂါရှင်နမိတ်နော်ဒီအင်္ဂါ၄ပါးနဲ့ပြည့်စုံတာပေါ့ခုနစိတ်နှိုင်းမီတွယ်စိတ်ကိုချဲ50နှင့်တွိတ်စိတ်တေးဆိုတော့လေဒီဆိုဘုရားကြီးလင်္ကာရေးကြတာရှိတယ်။ဟောမီဒီအင်္ဂါ၄ပါးလက္ခဏာနဲ့လက္ခဏာ၄ပါးနဲ့ပြည့်စုံရင်ဒီတရားကိုစေတသိက်လို့ခေါ်ရတယ်เนาะအဲ့တော့စေတသိက်ဟာစိတ်မှတရားဖြစ်တဲ့သဘာဝတရားတစ်ခုเนาะပရမတ်ထတရားတစ်ခုအမှန်တရားတစ်ခုလို့ဆိုလို့အဲ့ဒီစေတသိက်ပေါင်း52ပါးရှိတယ်လို့ပြောတယ်เนาะဒီနေ့အဲ့ဒီ52ပါးကိုတစ်ခုချင်းလေ့လာသွားရမယ်အဲ့တော့ဒီနေ့စေတသိက်တွေထဲမှာတွေ့တဲ့ဟာတွေ့မဲ့ဟာတွေဟာအခုခေါ်နေတဲ့ခုနပြောတဲ့ mental state ဆိုတာတွေဖြစ်မယ်emotion ဆိုတာတွေဖြစ်မယ်เนาะဒါတွေဟာအကုန်လုံးဒီစိတ်တိတ်ထဲမှာအကုန်ပါနေတယ်စိတ်ကတော့ခုနပြောသလိုစိတ်ဆိုတာအမှန်ကသူ့ရဲ့အာယုံတိတတ်တဲ့သဘောတရားအနေနဲ့သူက neutral ပဲသို့တော့ကောင်းတယ်နဲ့တွဲမိတဲ့အခါကောင်းတဲ့စိတ်မကောင်းတဲ့နဲ့တွဲမိတဲ့အခါမကောင်းတဲ့စိတ်ဖြစ်အဲအခုဒီစိတ်တိတ်တွေကတော့အဲ့ဒီစိတ်ကိုခြေဆယ်မဲ့ဟာတယ်အဲ့ဒီစိတ်တိတ်တွေ52ပါးကိုလည်းပဲစိတ်မှာတုန်းကလိုပဲအုပ်စုခွဲထားတယ်เนาะစိတ်မှာတော့လောဘီစိတ်လောကုတ္တရာစိတ်ကာမဝဆရာစိတ်ရူပဝဆရာစိတ်အရူပဝဆရာစိတ်စသဖြင့်အုပ်စုခွဲထားသလိုဒီမှာလည်းပဲအုပ်စုခွဲထားလိုက်နော်ပထမအုပ်စုကဘာလဲတော့အင်းအဲမဟုတ်ပထမဆုံးကဘာလဲအညတမန်စေတသိက်33ပါနော်အညတမန်စေတသိက်33ပါအဲ့ဒီအညတမန်စေတသိက်33ပါမှာမှတဘာစိတ်တာဒါဒါရဏစေတသိက်က9ပါးပကိစေတသိက်က6ပါးအဲ့လိုသွားရမယ်ထပ်ပြီးခွဲရမယ် subdivision နော်အဲ့တော့ပထမဆုံး73ပါးကိုဘာလို့ခေါ်လဲအညတမန်စေတသိက်ပါဠိလိုကျတော့အညတမနာနော်အညတမန်စေတသိက်အညတမန်ဆိုတာဘာလဲအညဆိုတာကအာသာတဘာနော်တဘာတခြားကိုအညလို့တမနာဆိုတာကတူတာဆက်ဆံ common ဖြစ်တယ်ဒါကြောင့်အညတမနာဆိုတော့ဘာလဲဆိုရင် common to others လူများနဲ့တခြားတစ်ပါးနဲ့ဆက်ဆံတယ်။ဆိုလိုတာကတော့ကိုကောင်းတဲ့စိတ်နဲ့ကောမကောင်းတဲ့စိတ်နဲ့ကောဆက်ဆံတယ်။ဒီစိတ်ဒီစိတ်တွေတိတ်တယ်။ဘာကြောင့်လို့ဆိုရင်စိတ်အားလုံးနဲ့ तू ကရှင်ပါအောင်စိတ်အားလုံးဖြစ်တဲ့ तू ကပါမှာဆိုတော့ကောင်းတဲ့စိတ်နဲ့လည်း तू ကလိုက်ရောလို့ရတယ်။မကောင်းတဲ့စိတ်နဲ့လိုက်ရောလို့ရတယ်။အဲ့ဒါကိုပဲတူတယ်လို့ပါဠိမှာသုံးတယ်။တူတယ်ဆိုတာဟိုဒါခေါ်လဲစင်မလားတူတာမျိုးမဟုတ်ဘူး။နော်ဒီနေရာမှာဆက်ဆံတာကိုပဲတူတယ်လို့ပြောသဘောတူတာတော့လိုက်ရောနိုင်တာတို့အဲ့ဒါကိုတူတယ်လို့တော့အဲ့ဒီအညာတမစေတသိက်တဲ့ဒါကြောင့်မို့ဦးဇင်းတို့ဟိုဘုံကြီးလောကမှာပြောလို့ရှိတာတခုရှိတယ်ဒီပုဂ္ဂိုလ်ကဟိုဘက်လည်းပါဒီဘက်လည်းပါဆိုရင်ဒါအညာတမဦးဇင်းပဲပေါ့ အညာသမားဆိုသူကဟိုဘက်နဲ့လဲဆက်ဆံတယ်ဒီဘက်နဲ့လဲဆက်ဆံတယ်ဟိုဘက်လဲပါဒီဘက်လဲပါပေါ့ရတယ်အဲ့ဒီအညာသမားစေတသိက်13ပါးမှာအမှနှမျိုးထပ်ခွဲတာကပါတော့သဗ္ဗစိတ်တသာဒါရဏစေတသိက်9ပါးနော်သဗ္ဗဆိုတာကအလုံးစုံစိတ်တဆိုတာကစိတ်သာဒါရဏဆိုတာကဆက်ဆံစိတ်အားလုံးနဲ့ဆက်ဆံနော်အလုံးစုံသောစိတ်တို့နဲ့ဆက်ဆံဆက်ဆံတယ်ဆိုတာအတူတူဖြစ်တယ်ရှင်းတာကိုပဲပြောတာအဲ့တော့စိတ်အားလုံးနဲ့ဆက်ဆံတဲ့စိတ်ဆိုတာဟာစိတ်အားလုံးနဲ့အတူတူဖြစ်တဲ့စေတသိက်နော်အဲ့တော့စိတ်ဖြစ်တိုင်းဒီစေတသိက်ခုနှစ်ခုဟာအမြဲတမ်းပါရတယ်လို့ဆိုလို့စိတ်တိုင်းစိတ်တိုင်းနဲ့ तू ကရှင်းစိတ်ပေါင်းဘယ်လောက်ရှိတာ89သို့မဟုတ်121အဲအဲ့ဒီမှာတစ်ခုတစ်ခုသောစိတ်နဲ့ဒီခုနှစ်ခုလုံးကရှင်းလိုက်နေနော်အဲ့ဒီစိတ်တစ်ခုတစ်ခုဖြစ်တဲ့ဒီခုနှစ်ခုကတော့ပါပြီးသားပဲဒီခုနှစ်ခုအပြင်လည်းတခြားဟာတွေတော့ပါအောင်မလို့သူကတော့မပါမနေဘူးပါပြီးသားပဲ။ပေါ့မင်းပထမပါတယ်။ဟတ်တာနော်ဒါတော့ဟိုရအောင်ကြံ့မှာနော်မှတ်မိအောင်လောက်အောင်ဟုတ်ကလားဒီဘက်ကပါဠိကိုတော့မှတ်မိအောင်လောက်အောင်ဟိုဗမာလိုဟာတော့နားလည်အောင်လောက်အောင်ပထမဆုံးစေတသိက်ကိုဘာလို့ခေါ်လဲဟတ်တာစေတသိက်တဲ့နော်အဲ့ဒီဟတ်တာစေတသိက်ကဘာလဲတော့အာယုံကိုတွေးကြည့်ခြင်းတဘောဒီနေ့မှာတွေးကြည့်ခြင်းဆိုတာနာញင်းတွေးကြည့်တာကိုဆိုလို့နော်ဟို physically physical contact မဟုတ် mental contact မြင်တယ်ဆိုတော့မြင်လိုက်ရင်ဟိုမှာမြင်စရာအာယုံနဲ့ဒီကဟိုမြင်တတ်တဲ့မျက်စိနဲ့ဆုံသွားတာနော်ဆုံသွားတဲ့ခါမှာဒီဖတ်တာဆိုတဲ့ဓာတ်ကလေးပေါ်လာအဲ့ဒီလိုနာတွေးကြည့်မှုကိုဖတ်တာလို့ဆိုလို့ရုပ်တွေးကြည့်မှုကိုတော့ကြကြတော့နောက်ဟိုစတ်ထမပိုင်းကျတော့လာလိမ့်မယ်နော်ဖုထဘဆိုပြီးတော့ခေါ်လိုက်တယ်အဲဖတ်တာလို့ပြောရင်နံတွေးထီမှုလို့ဆိုလို့အဲ့လိုအာယုံကိုတွေးထီခြင်းသဘောကိုဖတ်တာလို့သူခေါ်တယ်နော်အာယုံကိုတွေးထီခြင်းသဘောဟာဘယ်လိုနေရာဒီမှာထင်ရှားတယ်လေနော်ကျန်းကန်ထဲမှာလာတဲ့အတိုင်းပြောရရင်တစုံတစ်ယောက်ကအချင်းစားနေခါကျကိုကဒီကတည်ရလေးကြာနော်အဲ့ဒါဖတ်တာအာယုံထိကြိုက်တာအာယုံကြီးတွေးပါနော်ဟိုလိုစားနေအချင်းစားနေတော့ဒီကအလိုလိုတစ်သက်ထဲမှာတည်ရဖြစ်လာနော်အဲ့လိုမျိုးဟိုအခုခေတ်အနေနဲ့ပြောလို့ဆိုဆက်ကတွေဘာတွေကြာမဖြစ်ဘူးလားကျိုးရမ်းလျှောက်နေပြီဆိုရင်ဒီကလကန်းနေထိတ်နေနော်အဲ့ကျိုးရမ်းမှာကကလထိုင်လေးနဲ့စပင်းလေးနဲ့ဘာလေးနဲ့လှုပ်နေလို့ဆိုအောက်ကလေးကြောက်နေဟောလို့ကြည့်တယ်လို့အဲ့ဒီလိုဖြစ်တာဟာဒါဖတ်တာရဲ့အပေါ်ဒါဖတ်တာထင်ရှားတာကိုပြောတာဖတ်တာကတော့အမြဲတမ်းနဲ့ရှိတာနော်အဲ့ဒီလိုဒီနန္တရားချင်းတွေ့ထိမှုသဘောကိုဘာလို့ခေါ်လဲဖတ်တာလို့အဲ့တော့သဘောသဘောလို့ဘာကြောင့်ဒီမှာရေးထားတယ်လဲဆိုတော့ဒီအပိဓမ္မာတရားပရမတ္ထတရားကိုလေ့လာတဲ့အခါမှာဒီပုဒ်တွေကို define လုပ်လို့ရှိတယ်နော်အတိပ္ပယ်ပြောပြတယ် widgets ပြုတ်တယ်လို့ဆိုတယ် widget ပြုတ်တယ်ဆိုတာပိုးတော်နားမလည်လို့မလားအင်္ဂလိပ်လိုဆိုတော့ define လုပ်တယ်ဆိုတာမနားလည်ဘူးနော် define လုပ်တဲ့အခါမှာဒီသူ့ကိုပြုတ်တတ်တဲ့တရားအနေနဲ့ define လုပ်လို့ရတယ်နော်ပြုခြင်းဖြစ်တဲ့တရားအနေနဲ့ define လုပ်လို့ရတယ်ပြုခြင်းဆိုတဲ့အနေနဲ့ define လုပ်လို့ရတယ်သုံးမျိုး define လုပ်လို့ရတယ်ဆိုလိုတာကဘာလဲဖတ်တာဆိုတော့ဖတ်တာဆိုတာအာယုံကိုတွေ့တတ်တဲ့သဘောတရားပဲလို့ဒီလိုလည်းပြောလို့ရတယ်နော်အာယုံကိုတွေ့တတ်တဲ့သဘောအာယုံကိုတွေ့တတ်တဲ့တရားဒီနည်းအားဖြင့်အာယုံကိုတွေ့ခြင်းဖြစ်တဲ့တရားလို့ဒီလိုလည်းပဲ define လုပ်လို့ရတယ်သုံးမျိုးအာယုံကိုတွေးခြင်းမျှလေးပဲအာယုံကိုတွေးခြင်းသဘောပဲဒီလိုလဲ design လုပ်လို့ရနော်အဲ့တော့ပထမဟာတော့နားလည်ပါလိမ့်မယ်ဟုတ်တယ်မလားအာယုံကိုတွေးတတ်တယ်ဆိုတော့သူ agency ကိုသူ့ဘော်တင်စားပြီးတော့သုံးလိုက်တယ်သူဟာဒါလုပ်တတ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်နော်ဒုတိယဟာတော့နားလည်မှာမထင်ဘူးဟမ်တွေးချောင်းဆိုတော့ပါဖုန်ကြီးစကား cosmo အဲ့ဒါကြောင့်ပြောတော့နော်ဒီနေရာမှာတွေးချောင်းဆိုတာအင်္ဂလိပ်လိုပြောရင် instrumental နော်ဒီတခြားတရားတွေကအာယုံကိုတွေးတဲ့အခါမှာသူမပိုင်ရင်မပြီးဘူးဆိုတဲ့အဓိပ္ပာယ်ရှိတယ်။ရှင်ကအင်္ဂလိပ်လိုထည့်ထားတာကိုပြောချင်တယ်။လောက်လာရဲ့ဗမာလေးကအင်္ဂလိပ်လိုပြောမှရှင်းနေပြင်းနေဟုတ်လား
။
နော်အဲ့လို instrumental ဖြစ်တာကိုရည်ရွယ်ပြီးတော့define လုပ်လို့လည်းရတယ်ဟုတ်လား။ဒါကြောင့်မို့ဖတ်တာဒီအာယုံကိုတွေ့ချောင်းဖြစ်တဲ့တရားအာယုံကိုတွေ့ချောင်းဖြစ်တဲ့တရားဆိုတော့ဗါလဲဒီအာယုံကိုတွေ့တဲ့အခါမှာစိတ်လဲပါတယ်တခြားစိတ်တွေတည်တယ်လဲရှိတယ်အဲ့ဒီစိတ်တွေနဲ့တခြားစိတ်တွေတည်တယ်အာယုံကိုတွေ့တဲ့အခါမှာသူမပိုင်မဖြစ်ဘူး
ဟုတ်လ
ားသူပါမဖြစ်တယ်အဲ့ဒါကိုပဲပါဠိဦးဇင်းတို့ဘုန်းကြီးစကားနဲ့သုံးတော့တွေ့ချောင်းတရားလို့သုံးနော်ဒါကြောင့်ဘုန်းကြီးတရားဟောရင်လူတွေပြည့်ပြည့်စုံစုံနားလည်ဖို့မလိုဘူးဆိုင်အဲ့ဒါပြောဘုန်းကြီးတော့ तू နားလည်တော့လူတွေလည်းနားလည်လိမ့်မယ်ထင်ပြီးတော့ပြောသွားတာတကယ်ကြတော့လူတွေကနားမလဲရစ်တော့ဘူးအဲ့ဒါနောက်ဆုံးတစ်ခုကတော့ဘာလို့တွေ့ချင်းတရားเนาะအဲ့ဒါကတော့အဲ့ဒီ၃မျိုးရှိတဲ့အနည်းမှာတတိယ definition ဒါလင်းတကယ်ဟိုသဘောကိုချိမိတဲ့ definition တခြားနှစ်ခုကတော့ဒီအတ္တဆွဲရှိတဲ့လူတွေကိုเนาะကန့်ကွက်ဖို့ဆိုတဲ့အနေနဲ့တခြား definition တွေကပေးတာတကယ်တကယ်ကတော့ဒီသဘောချိမိဆုံး definition တွေ့ချင်းသဘောမျှပဲလို့ဆိုတဲ့ဒီချင်းချင်းပါတဲ့ဟာပေါ့နော်ဘာမှလို့ပြောရင်ချင်းဆိုတာအဲ့ဒီဟာပါတဲ့ဟာကမှအာသဘောထိပရမတ်သဘောကိုထိမိတဲ့ definition visual လို့ဆိုရတာဒါဘာလဲဆိုတော့ကိုဘုရားဘာသာအပြင်ဘက်ကလူတွေကနော်ဟာတို့မြင်နေဆိုတာဒီထဲမှာအတ္တဆိုလေးတခုရှိတယ်ဝိညာဉ်လေးနော်လိပ်ပြာဆိုလို့ဥပမာလဲယူဆရှိတယ်ဟုတ်လားအဲ့ဒီအတ္တဆိုလေးကမြင်တာနော်အခုတွေ့တယ်ပြောကြပါတော့ဟုတ်လားအာယုံကိုတွေ့တယ်ဆိုတာအတ္တလေးကတွေ့တာဒီလိုသူတို့ကထင်ထားတယ်အဲ့လိုထင်ထားတဲ့ပုံကိုယ်တွေဟေ့မင်းတို့ထင်တာမဟုတ်ဘူးဟောဒီဖတ်တာကတွေ့တာအဲ့လိုဒီပဲပြင်းတယ်ဖတ်တာဟာတွေ့တတ်တဲ့သဘောတရားဒီလိုဆိုတာနော်ရှင်းလုံးကဒီဝါဒတွေကရှိတော့ဒါလေးနဲ့အမြဲတမ်းဟိုပါပြုတ်နေရတာဘာခေါ်လဲတိုက်နေရတာဆိုတော့တချို့ကြတော့လည်းပဲအတ္တကခုနလိုမရှိမဖြစ်တဲ့နော်အာယုံကိုတွေးထိတဲ့နေရာမှာမရှိမဖြစ်တဲ့အတ္တဆိုလေးရှိတယ်တို့တန်တန်နေမှာနော်အဲ့ဒီအတ္တလေးကြောင့်တို့ကတွေ့နေတာဒီလိုယူဆတဲ့ပုံကိုယ်တွေကိုမဟုတ်ဘူးနော်တွေ့ချောင်းဆိုတာဟောဒီဖတ်တာမင်းတို့ထင်တဲ့အတ္တဟိုအတ္တမဟုတ်ဘူးအတ္တဆိုရှိကောမရှိဘူးဖတ်တာကြောင့်တို့ကတွေ့ရတာအဲ့ဒီလိုပြောဖို့ရအဲ့လိုတို့ရဲ့ဝါဒကိုပယ်ဖို့ရဟိုဒုတိယ definition မျိုးလည်းသုံးရတယ်နော်တတိယ definition ကတော့ဒီသဘောကိုထိမိသွားတာနောက်ဆုံးပရမတ်ဟိုသဘောအပြင်ကြည့်မယ်ဆိုရင်ပြုတ်တတ်တယ်ဆိုလည်းမရှိဘူးပြုတ်ချောင်းဆိုလည်းမရှိဘူးပြုတ်ချင်းမျှပဲနော် there is no actor apart from action နော် action မှာ action အပြင်ပြုတ်တတ်တဲ့လူလည်းတကယ်ရှိတာမဟုတ်ပြုတ်ချင်းမျှလေးကိုပဲဒါပြုတ်တတ်တဲ့လူပဲပြုတ်ချောင်းမယ်လို့ဥစဉ်တော့ပြောနေရတယ်အဲ့ဒါကြောင့်မို့တွေးအာယုံကိုတွေးချင်းသဘောဆိုတာဒါကတော့အကောင်းဆုံး definition ဒါမှမဟုတ်ဒီမှာအကောင်းဆုံး definition ကိုယူထားတယ်အဲ့3မျိုးဥစဉ်တော့သွားနေနားလိုက်ပေါ့နော်ဖတ်တာတဲ့နောက်တစ်ခုကပါတော့ဝေဒနာတဲ့ဘာလို့သူကအာယုံဤအရတာကိုခံစားခြင်းသဘောအာယုံကိုအရတာခံနေကောင်းတဲ့အာယုံပဲမကောင်းတဲ့အာယုံပဲနော်ဒါဟာဝေဒနာကခံစားသွားတာဟုတ်လားဒီမှာလည်းခံစားတတ်တဲ့သဘောခံစားကြောင်းဖြစ်တဲ့သဘောခံစားခြင်းသဘောပေါ့နော်ဝေဒနာအဲ့တော့ဒီနေရာမှာနားလည်ရမှာကဝေဒနာဆိုတာပါလဲဆိုရင် mental စိတ်ထဲမှာဖြစ်တာနော်အခုခေတ်ပြောပြောနေကြတဲ့ဟိုခန္ဓာကိုယ်ထဲမှာနာတာကိုဝေဒနာလို့ပြောနေတယ်အမှန်ကတော့နာတဲ့ရုပ်ကဝေဒနာမဟုတ်ဘူးအဲ့ဒီနာတဲ့ရုပ်ကို experience လုပ်တယ်စိတ်မှာဖြစ်တာဝေဒနာပေါ့နော်အဲ့ဒီဝေဒနာစိတ်တဲ့သူကအာယုံဤအရတာကိုခံစားခြင်းသဘောရှိတယ်သူ့ကိုဘာနဲ့နှိုင်းတယ်လဲဆိုတော့ပွဲတော်တည်တဲ့ရှင်မင်းနဲ့နှိုင်းနော်သမင်းရဲ့အရာကတကယ်ခံစားတာကရှင်ဘူးရှင်ဖြစ်ရမှာပေါ့ဟုတ်လားဘွဲ့တော်ချက်ကသူကငင်းလေးပါလေးမြည်ပြီးတော့ချက်ပြီးတော့ဘယင်းသွားဆက်ရနော်တကယ်ကြကြနဲ့နဲ့ထိုင်စားတာကဘယင်းကစားတာထို့တူပဲတခြားတရားတွေကအာယုံခံစားတယ်ဆိုတာကမဆိုးမပို့လေးဆိုပါတော့နော်ဒီဝေဒနာစိတ်တိတ်ကသာပိုင်ပိုင်နိုင်နိုင်အာယုံကိုခံစားတယ်ဒါကြောင့်မို့သူ့ကိုအာယုံဤအရာတာကိုခံစားခြင်းသဘောခံစားတတ်တဲ့သဘောခံစားကြုံဖြစ်တဲ့သဘောဝေဒနာဘယ်နှမျိုးတွေ့ခဲ့လဲစိတ်ပိုင်းတုန်းကဝေဒနာဘယ်နှမျိုးတွေ့ခဲ့ပြီ5မျိုးတောင်တွေ့ခဲ့ပြီနော်ဘာလဲသောမနတဝေဒနာနော်ဝမ်းမြောက်တဲ့ဝေဒနာဒောမနတဝေဒနာစိတ်ဆိုးတဲ့ဝေဒနာပေါ့လေနော်ပြီးတော့ဘာလဲဥပိ္ပခာဝေဒနာအလဲအလတ်နော် neutral ပြီးတော့ဒုက္ခဝေဒနာဒါကခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့အတွေ့ကောင်းတဲ့ခါမှာချမ်းသာတာနော်ဒါတော့ဒုက္ခဝေဒနာခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့နာရဲကျင်တဲ့အခါဖြစ်တဲ့ဝေဒနာအဲ့လိုဝေဒနာ5မျိုးညာမျိုးဝေဒနာ5မျိုးရှိတယ်အဲ့တော့ဝေဒနာရဲ့သဘောကဘာလဲအာယုံဤအရတာကိုခံစားခြင်းသဘော နောက်တစ်ခုပါတော့ပညာဒါလေးတွေတစ်ခုချင်းလေ့လာတာတော့အလွန်စိတ်ဝင်စားစရာကောင်းတယ်ဟုတ်လားတစ်ခုချင်းတစ်ခုချင်းဖြည်းဖြည်းသွားရမယ်ပညာကပါတယ်နော်အာယုံကိုမှတ်ချင်းသဘောအမှတ်ပြပြီးတော့သိချင်းသဘောဒါပညာလို့ခေါ်နော်အာယုံတစ်ခုနဲ့တွေ့လိုက်ပြီဆိုရင်အဲ့ဒီပညာလေးကမှတ်တော့အဲ့ဒီပညာအမှားပေါ်တည်ပြီးတော့နောက်ပိုင်းလဲကိုယ့်ရဲ့အယူဆတွေကအမှန်အမှားဖြစ်ကုန်တာတခါတည်းပညာမှားထားရင်နော်အမှားမှတ်ထားမိရင်တော်တော်နဲ့ဖောက်လို့မရအောင်မဟုတ်လားနော်အင်းအမှားမှတ်ထားမိရင်တော်တော်နဲ့ဖောက်လို့မရအောင်ဒါကြောင့်မို့ပညာဟာအလွန်ကြောက်စရာကောင်းတယ်နော်အဲအာယုံတစ်ခုကိုတွေ့တဲ့အခါမှာဒီပညာကမှတ်သားထားတဲ့အတွက်ကြောင့်မို့နောက်တစ်ခါထပ်ပြီးတော့ဒီလိုဒီအာယုံဖြစ်စီဒီလိုအာယုံမျိုးကိုဖြစ်စီတွေ့တဲ့အခါကျတော့ဒါလည်းသိတော့ဒါပဲဆိုတာသူဆုံးဖြတ်ပြီးတော့သိတော့နော်ဒါကြောင့်မို့ပညာကိုဘာနဲ့ဥပမာပေးလဲဆိုတော့လက်သမားတွေမြင်းသားတာအမှအသားပြူရန်နဲ့ဥပမာပေးတယ်သားဟိုမှာအမှအသားလေးလှုပ်ထားတယ်မဟုတ်လားနော်ဒါကဘယ်နေရာမှာတတ်ဖို့သို့မဟုတ်ဒါကပယ်ပြစ်ဖို့ဖျက်ပြစ်ဖို့ဒါကယူဖို့စသည်ဖြင့်အဲ့ဒီအမှအသားလေးမြင်လိုက်တဲ့အခါကျတော့နောက်တစ်ခါပြန်မြင်တဲ့အခါကျတော့သိနော်ဒါအခုခင်နေမပြောမှဆိုရင်အမှအသားတွေအများကြီးရှိပါတယ်နော်ဟိုအခုလမ်းဟိုအမှအသားတွေပဲဆိုအောင်ဟုတ်လားပထမတကမှတ်ထားလိုက်ရင်နောက်ကကျတော့ဒီကြက်ချီလေးနဲ့ဟိုကအဝိုင်းနဲ့ပါအဲ့ကြက်ချီဘာကလဲအဝိုင်းနဲ့မှဒီလိုစောင်းစောင်းလေးလှုပ်ထားရင်ဒါတားမြစ်တာဟေ့ဟုတ်လားအဲ့လိုနောက်တစ်ခါတွေ့တဲ့ခါမှာအမှတ်ပြီးပြီးတော့သိသွားတာအဲ့လိုသိအောင်မှတ်တာမျိုးကိုပညာလို့ခေါ်နော်ပညာအဲ့ပညာခုနပြောသလိုပဲအမှန်လည်းမှတ်တတ်တယ်အမှားလည်းမှတ်တတ်တယ်နော်ဟိုစာချောက်ရုပ်ကိုတမင်နေတရိษံနေတကယ်လူထင်ပြီးကြောက်နေမဟုတ်လားဒါဟာပညာဝိပန်လာတာခေါ်တယ်နော်ပညာအမှတ်မှားတာตัวน่ะตะเกลูรู้ถึงแล้วก็ได้ด่ามีไล่ไปแล้วจောက်ดอกปัญญาโกอังกฤษโหลเปลี่ยนนะ perception โหลเปลี่ยนนะนอกตะคู่บ่าเนาะเจตนาอ่ะเนาะบ่าเนาะเจตนาอ่ะอายุให้ตัมปยุตเตยะตุกูสิสู่จินตโบเนาะเจตนาအာယုံ၌တံပယုတ်တရားဆိုအတူတူဖြစ်တဲ့တရားကိုတံပယုတ်တရားလို့ခေါ်ရှင်ဖက်တရားလို့ပြောမှာလို့ဟိုဇာတကားနဲ့ပြောနေနော်အတူတူဖြစ်တဲ့တရားရှင်ဖက်တရားအဲ့ဒီတရားတွေကိုလေအာယုံ၌စိတ်ဆော်ခြင်းစိတ်ဆော်ခြင်းဆိုအာယုံပေါ်မှာတီးနေအောင်ဆက်ဟပ်ပေးတဲ့သဘောပေါ့စိတ်ဆော်ဆိုတိုက်တွန်းတဲ့သဘောလေးပေါ့နော်တွန်းထားတဲ့သဘောတိုက်တွန်းတဲ့သဘောဆက်ဟပ်ပေးတဲ့သဘောကိုစိတ်ဆော်တယ်လို့ဒါပေါ်မှာစကားသုံးနော်အာယုံနဲ့တွေ့ပြီးပြီဆိုရင်ဒီစေတနာကြောင့်ဒီတခြားဖြစ်ဖက်တရားတွေအလုံးဟာအာယုံနဲ့ထိတွေ့နေတာအာယုံနဲ့ကပ်နေတယ်ဆိုကြပါဘူးနော်စေတနာတဲ့အဲ့ဒီစေတနာကိုဘာနဲ့နှိုင်းတယ်လဲဆိုတော့ဥပမာလေးရအောင်အာတပည့်ကြီးနဲ့နှိုင်းနော်ကျောင်းမမော်နီတာလို့ပြောဟုတ်လားတပည့်ကြီးဟာသူကိုယ်တိုင်လည်းပဲစာကိုအားထုတ်တယ်ကြိုးစားတယ်တခြားသူတွေငယ်တဲ့တပည့်တွေဒီကိုလည်းပဲစာကြိုးစားအောင်လုပ်တယ်လို့ပဲ။နောက်စေတနာကသူကိုယ်တိုင်ကလည်းပဲအားထုတ်တယ်သူများကိုလည်းပဲအားထုတ်အောင်လုပ်ပေးတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်နဲ့ဟိုမဟာဝုဒ္ဓကြီးဆိုတော့လက်သမားကြီးဆိုတော့ဟိုကလည်းကျွန်တော်စူပါဗိုက်ဇာလိုဟာနေမှာပေါ့လေ။အဲသူများတွေလည်းသူကဟေးလုပ်ကြိုက်သူကလိုက်ပြောသူကိုယ်တိုင်လည်းလုပ်ပေါ့နော်။အေးအဲ့ဒီလိုဟာမျိုးကိုအဲ့ဒီလိုတရားမျိုးကိုဒီမှာစေတနာလို့ခေါ်နော်။အဘိဓမ္မာကျတော့တကယ်တိတိကျကျနားလည်အောင်လုပ်လာရပြီ။ဟုတ်လား။ဘမစကားစေတနာဆိုတော့လူတွေသိနေကြတယ်မဟုတ်လားနော်အဲကောင်းစီလူတာနော်စေတနာအမှန်တမ်းကတော့စေတနာဆိုတာကောင်းစီလူတာဖြစ်ဖြစ်မကောင်းစီလူတာဖြစ်ဖြစ်စေတနာလို့ခေါ်တယ်ဟုတ်လားဒါဘမစကားမှာတော့စေတနာဆိုရင်ကောင်းတဲ့ဘက်မှာပဲသုံးတယ်နော်ဆိုတော့ငါမင်းငါစေတနာနဲ့လှုပ်ပြီးတာစတဲ့ချင်းပြောတယ်ဟုတ်လားအဲတော့စေတနာဆိုတာ neutral ပဲမှန်ကတော့အဲကောင်းတဲ့စေတနာရှိတယ်မကောင်းတဲ့စေတနာရှိတယ်သို့တော်ဝေါ်ဟာတာသုံးတဲ့ခါကျတော့ဘမစကားမှာတော့စေတနာဆိုရင်ကောင်းတဲ့အနေနဲ့ပဲသုံးတယ်နော်အဲ့ဒီစေတနာဟာဦးဇင်းတို့နားလည်နေတဲ့ကံဆိုတာဒါပဲနော်ကံဆိုနားလည်တယ်မဟုတ်လားကုသိုလ်ကံတို့အကုသိုလ်ကံတို့ဆိုတာဟုတ်လားငါကံကောင်းနေကံမကောင်းဘူးနောက်ဘဝကကောင်းတဲ့ကံဖြစ်ပဲကံဆိုတာဒါကိုခေါ်တယ်နော်စေတနာကိုကံလို့ခေါ်တယ်မြတ်စွာဘုရားဟောခဲ့တယ်တိုက်တက်ရရှိစေတနာဟံဘိကွေကံမံဝဒါမိဘာကြောင့်လို့ကမ္မအဲ ကံနဲ့စေတနာနဲ့အတူတူဒီစေတနာတိုက်တွန်းလို့စေတနာဆေးဆော်ပြီးတော့ထိုထိုအမှုတွေကိုပြုကြရတာဟုတ်လားကာယကံမှုဝစီကံမှုမနောကံမှုတွေပြုတာအဲ့ဒါကြောင့်မို့ကံဆိုတာဘာလဲလို့မေးရင်ဒီစေတနာစေတသိက်ကိုခေါ်တာနော်ကောင်းပြီဟမ်အော် volition လို့ပြန်တယ်နော်စေတနာ volition V O L I T I O N
ဘုရား
ဘုရားကလည်းပါပါတာဖတ်တာ contact ဝေဒနာက feeling ပညာက perception စေတနာက volition အဲနံပါတ်5ပါလားဧကကတာနော်ဧကကတာလို့ဒီလိုပဲခေါ်ပါတယ်တော့သူတိပဲကအာယုံ၌တည်တန့်ခြင်းသဘောနော်ဒီနေရာမှာဧကက1ဆိုတဲ့အဓိပ္ပာယ်ရှိတယ်1နော်အက္ခဆိုတာတော့ဟောလားအလေးကပျောက်နေတယ်အက္ခကဒီနေရာမှာအာယုံဆိုတဲ့အဓိပ္ပာယ်ရှိတယ်ဆိုတော့ဧကအက္ခအာယုံတစ်ခုတစ်ခုတည်းသောအာယုံမှာတည်နေတယ်ဆိုတဲ့တစ်ခုတည်းသောအာယုံရှိတယ်ဆိုတာဒီအာယုံတစ်ခုတည်းပေါ်မှာထက်ခါထက်ခါတည်နေတယ်စိတ်ကနော်စိတ်ဤတခုဒီသောအာယုန်၌တည်တတ်နေခြင်းသဘောကိုဘာလို့ခေါ်လဲဧကကတာတလို့တုံးနော်ဟိုဗမာစကားမှာရှိတယ်ဧကကတာကြာနေတယ်ဘာလို့လဲတုံးတာလည်းရှိတယ်သိစိတ်ဆိုင်အိုင်နေပြီးတော့ခါတမာရိယနဲ့ခါမျိုးကြတယ်အဲ့လိုပြောတယ်နော်ဒါက
ကောင်းတ
ာဧကကတာလည်းကောင်းတာမကောင်းတာနှမျိုးလို့ရှိတယ်အာယုန်၌တည်တတ်ခြင်းသဘောနော်ဘာကြောင့်နော်ငားမြတဲ့ခါကျတော့စိတ်မတည်ဘူးလားနော်အဲ့ဒါမိစ္ဆာဧကကတာပေါ့နော်ဒါကိုဒီဧကကတာကိုတိုက်ရိုက်ပြန်လဲမယ်ဆိုရင်တော့ဆိုတော့ one pointedness of mind အဲ့လိုပြန်နော်အဲသမာဓိဆိုတာလဲဒါကိုခေါ်တာပဲဟုတ်လားဦးဇင်းတို့သီလသမာဓိပညာစေဦးတော့သမာဓိဆိုတာရှိတယ်အဲသမာဓိနဲ့ဧကကတာနဲ့အတူတူပဲဆင်းတော့နေမယ်တိုက်ရိုက်ပြန်တော့ one pointedness of mindအဲ့တော့ယူယူပြန်ရင်တော့ concentration လို့ပြန်နေမှာနော်အဲ့ဒီ concentration က wrong concentration right concentration အဲ့လိုရှိတာခုနလိုငားမြတဲ့ခါမှာတမာရီတီးနေမျိုးကြတော့ဒါ wrong concentration ပါအဲတရားထုတ်တဲ့ခါတမာရီတီးနေတော့ဒါ right concentration ပါဟုတ်လားဧကကတာနံပါတ်6ကပါတော့ဇီဝိတိန်တရေနော်ဇီဝိတိန်တရေတဲ့အဲ့ဗမာလိုကဖတ်လိုက်အောင်တဟဇတ်တရားတို့ကိုစောင့်သိခြင်းတဘောနော်တဟဇတ်တရားဆိုတာကအတူဖြစ်တဲ့တရားကိုတဟဇတ်တရားလို့ခေါ်တယ်။ဒီဟာလေးတွေကဥစဉ်တက်ကိုထည့်ပေးတာနော်ဘုမလိုရှင်းအောင်ပြန်လဲရရတယ်ဒါမှမဟုတ်ဒီစကလုံးလေးတွေသူတို့လည်းသိအောင်သိပါစေဆိုတဲ့ဆိုပြီးတော့ဒီတန်းထည့်ထားတာဟုတ်လားရှင်းသုံးတော့ရှင်းသုံးမယ်ဒါမှမဟုတ်ဒီဟာလေးတွေလည်းနားလည်ထားရင်ကောင်းတယ်နော်နောက်တခြားဆရာတော်တွေရေးတဲ့ပြီးတော့မှစာအုပ်တွေပဲဖတ်ရင်တဟဇတ်တရားတွေတွေ့လိမ့်မယ်နော်တန်းရမတဟဇတ်တရားတို့ကိုစောင့်ထင်းခြင်းသဘောနော်စောင့်ထင်းတတ်တဲ့သဘောကိုစောင့်ထင်းနေဆိုတာပြက်မသွားအောင်သေမသွားအောင်ဆိုချက်ပါလေနော်အဲ့ဒီလိုတီးနေအောင်စောင့်ထင်းတဲ့သဘောကိုဒီမှာဇီဝိတိန်တရေလို့ခေါ်တယ်နော်ဇီဝိတိန်တရေကိုဘာနဲ့ဥပမာပေးရလဲဆိုတော့ကြာရိုးထဲမှာရှိတဲ့ရေနဲ့ဥပမာပေးနော်ကြာရိုးထဲမှာရေလေးရှိနေလို့ဒီရေရဲ့စောင့်ရှောက်ထားလို့ဒီကြာလေးကလန်းဆန်းနေတယ်ပေါ့မြို့မသွားဘူးထို့အတူပဲဒီဇီဝိတဆိုတဲ့သဘောတရားကနန်းနန်းသဘောတရားတစ်ခုကဖြစ်ဖြစ်နန်းနေအားလုံးကိုသူကစောင့်ရှောက်ထားတယ်ကြာကြတော့ရုပ်ဇီဝိတဆိုတာရှိလေအောင်နော်ဇီဝိတိန်တရေလို့ပဲခေါ်တာပဲရုပ်တွေထဲမှာလည်းပဲဇီဝိတတစ်ခုရှိတယ်နာမ်မှာလည်းပဲဇီဝိတတစ်ခုရှိတယ်အဲဒီနာမ်ဇီဝိတကနာမ်တရားတွေကိုစောင့်ရှောက်ရုပ်ဇီဝိတကရုပ်တရားတွေကိုစောင့်ရှောက်အဲ့ကြောင့်မို့တဟဇတ်တရားတို့ကိုစောင့်ထင်းခြင်းသဘောတဲ့ဒီနေရာမှာဇီဝိတိန်တရေကတဟဇတ်တရားတွေကိုစောင့်ထင်းနေရင်နော်တဟဇတ်တရားတွေကိုထောက်ပံ့ထားတယ်အာပျောက်ပြတ်မသွားအောင်ဆိုတော့ထိန်းထားတယ်ဒါပေမဲ့သူ့ကိုတော့ဘလူကစောင့်ရှောက်လို့ဘလူကထိန်းနော်သူ့ကိုတော့ဘလူကထိန်းတယ်ဒါလေးကြံကြံခံလာတာလေးကြီးပဲဦးစင်းကအထူးလောက်ကြံပြောတာကိုမဟုတ်ဘူးနော်အဲ့တော့သူ့ကိုသူလည်းထိန်းတာပဲ နော်သူ့ကိုယ်သူထင်ရင်သူများလည်းပဲအဲသူများထင်ရင်သူ့ကိုယ်သူလည်းပဲထိမ့်သွားတာအဲ့တော့သူ့ကိုယ်ဘုရားထိမ့်လိုက်လို့မေးစရာဘယ်လိုတော့သူ့လည်းသူ့ကိုယ်သူပဲထိမ့်တယ်သူများထင်ရင်သူ့ကိုယ်သူလည်းထိမ့်သွားတယ်ဘာနဲ့ဥပမာပေးကြလဲစီသမားနဲ့ဥပမာပေးနော်ဒီဘက်ကဟိုဘက်ကလှိနေကူတော့ तू ကလှော်ရမှာမဟုတ်လားသူများလှော်ပုံရင်းနဲ့ तू ကပါသွားတာ तू ပဲရောက်သွားဟုတ်လားအဲအဲ့ဒီဒီပဲမျိုးတဲ့နော်အကုန်လုံးကြည့်တာဒါလေးတွေကကျန်ကမှာကိုအထူးစဉ်းစားဖို့တော့မလိုဘူးဆီရဆရာတို့လေးအကုန်လုပ်ထားပြီးသားကျန်တဲ့တင်နာနေတာနန်တရားတို့ကိုနော်ကြောက်ပြစ်မသွားအောင်စောင့်ရှောက်တဲ့သဘောကိုဇီဝတင်တယ်ဇီဝတင်တွေကို vital principle လို့အဲ့လိုပြန်vital principle เนาะဇီဝတိန်တွေနောက်တစ်ခုနံပါတ်9မနတိကာရာเนาะဒီစကားလုံးလည်းကြားတော့ကြားဘူးကြားလိမ့်မယ်ထင်တယ်မင်းလည်းကြားဘူးကြားလားကြ
ားဘူ
းပါအဲတချို့လည်းကြားဘူးတချို့လည်းမကြားဘူးအာယုံနှက်နှလုံးသွင်းခြင်းတဘောเนาะမနတိကာရာမနတိစိတ်၌ကာရပြုခြင်းစိတ်၌ပြုခြင်းဆိုတာအာစိတ်ထဲကိုအာယုံရောက်နေအောင်တကုံအာယုံစိတ်ထဲရောက်နေအောင်ပေါ့အဲ့ဒီလိုဒီ attention ပဲနော်အင်္ဂလိပ်လိုကျတော့ဒါ attention အဲ့ဒီလိုလှုပ်ပေးတဲ့သဘောတရားမျိုးဒီသံပယုတ်တရားတွေအာယုံယူတဲ့ခါမှာ तू ကဖြောင်းပြောင်းတန်တန်လေးတွားအောင် तू ကထိမ့်ပေးတဲ့သဘောမျိုးကိုမနတိကာရလို့ခေါ်ဒီမနတိကာရရှိမှအာယုံကိုတကယ်သိရမနတိကာရမရှိရင်အာယုံမသိဘူးဒါကြောင့်မို့နောင်ဝီထိပန်းကျတော့ဦးဇင်းတို့လေ့လာလိုက်မယ်နော်ဒီစက္ခုမြင်းနဲ့စိတ်ဖြစ်ဖို့ရတယ်အကြောင်း၄မျိုးရှိတယ်နော်မြင်းတရားအာယုံနဲ့ရှိရမယ်ဟုတ်လားမျက်လုံးနဲ့ရှိရမယ်အယောင်အလင်းနဲ့ရှိရမယ်အဲနောက်တစ်ခုကဒီမနတိကာရ attention ဖြစ်တခါလေကိုယ်ရှိနေပြီမမြင်လိုက်ဘူးမဟုတ်လားနော်ကိုယ်က view မဆိုင်လိုက်လို့အဲအဲ့ဒါကြောင့်မို့ဒီမနတိကာရမရှိရင်ကြားတာလည်းမကြားဘူးဆိုတော့နော်အဲ့လိုသဘောတရားမျိုးကိုမနတိကာရလို့ခေါ်တယ်နော်ဒီမနတိကာရကိုတော့ဘယ်လိုဥပမာပေးလဲဆိုတော့ဟိုရှင်းတော့ယထာကြတယ်ယထာဘယင်စီးတဲ့ယထာတွေပါလို့ကြတော့မြင်း၄ငါး၆ကောင်ပါတာမဟုတ်လားနော်အဲ့ဒီမြင်းတွေကိုအညီအမျှအမြင်းတကောင်ကတကောင်နဲ့ပိုးလုံမတော့အောင်အညီအမျှတော့အောင်သူကထိမ့်သိမ့်နဲ့ဟိုယထာတိလို့ဒီမနတိကာရဟာလည်းပဲဒီတန်ပယုတ်တရားတွေကိုအာယုံရှိတော့သူကဘာခေါ်မလဲစိုက်မြင်းညံ့တော့ตัวเถิงเถิงปีเลยไอ้ตัวเตียမျိုးကိုมนติการะတို့လို့ခေါ်တာเนาะဒါတွေอ่ะเนาะအလွန်တိမ်မွေ့ပြီးတော့ဟိုရိုးရိုးလူတွေအင်းင်းနဲ့နာမည်တောင်မှပြောနိုင်ဖို့ခေးမှာเนาะဒါကြောင့်မို့ဒီရှင်နာဂတိန်ကမိလင်နာမင်းကြီးကိုပြောတဲ့ခါမှာမင်းကြီးကြီးတဲ့မြတ်စွာဘုရားအလွန်ခေးင်းနဲ့အမှုကိုပြုခဲ့တယ်အလွန်ခေးင်းနဲ့အလုပ်ကိုလုပ်ခဲ့တယ်လေဘာလဲဆိုရင်ဒီတပြင်းနဲ့တော့ခဏမှဖြစ်နေတယ်အာယုတ်တခုတည်းယူပြီးတော့ဖြစ်နေတဲ့ဒီတရားတွေကိုဟောတာကစေဟောတာကဖာတာဟောတာကဝေနာစတဲ့ဖြင့်ဒီလိုတခုစီယူပြတယ်လို့နော်ယူပြတာဟာဟောတော်မူခဲ့တာဟာအလွန်ကိုခဲရင်တဲ့လုပ်ငန်းတခုကိုလုပ်တော်မူခဲ့တယ်တဲ့နော်ဒီသမုဒ္ဒရာတွေကရေလေးလက်တစ်ခုလောက်ယူပြီးတော့ဒီရေကခင်းကမြေရေပဲဒီရေကယမုနာမြေကရေပဲလို့ပြောရတာကမှလွယ်လေအောင်မယ်နော်ဒီနန္တရားလက်စုပ်လက်ကံလည်းမရနိုင်တဲ့နန္တရားအဲ့ဒီနန္တရားတွေကိုဒါအပြင်စိတ်ပဲဒါကဖာတာပဲဒါကအပြင်ဝေဒနာပဲဆိုပြီးတော့ဟောတော်မူခဲ့တာအလွန်ခင်းတဲ့အမှုကိုပြုတော်မူခဲ့တယ်ဆိုပြီးတော့ရှင်နာဂတိကမိလင်နာမင်းကြီးကအမင်းရှိပဲဒါအမှန်ပဲနော်ဘုရားကမဟောရင်စာကျမ်းခန္ဓာမပိုင်ဒါတွေပဲသိဖို့မလွယ်ဘူးနော်ကောင်းပြီဒီခုနှစ်ခုကဒီစေတသိက်ခုနှစ်ပါးကိုဘာလို့ခေါ်လဲတပ္ပစိတ်တာဒါရဏစေတသိက်နော်စိတ်အားလုံးနဲ့ဆက်ဆံတဲ့စေတသိက်အဲဒါစိတ်ဖြစ်တန်းဖြစ်တန်းဒီခုနှစ်ခုကတော့ပါမားကြည့်တယ်မပါလို့ကိုမရဘူးเนาะဒါကြောင့်ဘလို့စိတ်ဖဲဖြစ်ဖြစ်ဟောဧကကတာဆိုတဲ့ဘောလေးကပါတာပဲ तू ကဟိုနင်းနေပါတာနဲ့အားရှိပြီးတော့ပါတာဒါပဲကွာဧကကတာဆိုလေးကပါတော့ပါရတာเนาะဒါကြောင့်မို့ဒီသဘောတရားတွေဟာဘယ်လိုစိတ်ဖြစ်ဖြစ်ပါနေတာကြည့်ပဲ
ကိုယ်လုံးတော့ပါတာမဟုတ်တခုကပါရင်ပါမယ်ဒီခါလေးနှစ်ခုပါ
မဟုတ်ဒီခုနှစ်ခုဆို
တကယ်နဲ့ပါ
ဟုတ်တယ်တကယ်နဲ့ နောက်ထပ်လာဖို့မယ်တကယ်နဲ့ကသူလည်းမကသေးဘူးတခြားဟာတွေကတော့ဟိုပါတဲ့ခါပါတယ်မပါတဲ့ခါမပါဘူးဖြစ်လိမ့်မယ်သူတို့ကတော့ပါကိုပ
ါ
အမြဲတမ်းပါတယ်နော်ဒီဒီဒီဒီချာကြည့်မှကြည့်ရင်သိလိမ့်မယ်အဲ့ဒါစိတ်စီသိရှင်တာပြထားတာအကျယ်ပဲ very detail ပဲကောင်းပြီနောက်စိတ်စိတ်တဲ့ကပါတယ်နော်နောက်အုပ်စုနာမည်ကပကိန်းစိတ်တဲ့တဲ့နော်ပကိန်းဆိုတော့လူနာမလဲနာမည်ရယ်ဟုတ်လားပကိန်းဆိုဘာမှမသိရောရောနှောနှောရှင်တာပြိုးပြွန်းရှင်တယ်ရောရောနှောနှောရှင်တယ်ဒါဟုတ်ပကိန်းလို့ခေါ်တယ်ဆိုလိုတာကတော့သူတို့ကဟိုကောင်းတဲ့စိတ်နဲ့လည်းရှင်မယ်မကောင်းတဲ့စိတ်နဲ့လည်းပဲရှင်မယ်ဟုတ်လားသို့တော့ကောင်းအကုန်လုံးနဲ့မရှင်ဘူးတချို့နဲ့ရှင်မယ်တချို့နဲ့မရှင်ဘူးအဲ့ဒီလိုစိတ်တဲ့ကိုပကိန်းစိတ်တဲ့လို့ခေါ်တယ်နော်ပါဠိလိုကျတော့ပကိန်းကလို့ပြောရှိတယ်သို့တော့အဲ့ဒါရှိတယ်မှာဆိုလို့ပကိန်းလို့မှထားလိုက်တော့ပကိန်းစိတ်တဲ့6ခု6ပါအဲ့တော့ဒီစေတသိက်တွေကြတော့ကိုခုနလိုစိတ်တိုင်းနဲ့မရှင်တော့ဟုတ်လားရှင်တဲ့စိတ်နဲ့ရှင်မဲမရှင်တဲ့စိတ်တွေလည်းရှိနေတယ်နော်ကောင်းပြီနံပါတ်8ဗားရတော့ဝီတဲဝီတဲဆိုတော့ဗားရတော့တံပယုတ်တရားတို့ကိုအာယုံတို့တင်ပေးခြင်းတဘောနော်ဒီစိတ်ကိုအာယုံရောက်ဒီဝီတဲကခေါ်ခေါ်သွားတာဝီတဲရှိလို့ဝီတဲကခေါ်ခေါ်သွားလို့စိတ်ကဒီအာယုံရောက်လဲဟိုအာယုံရောက်လဲဟိုအာယုံရောက်လဲနော်ဒါကြောင့်မို့ဟိုစိတ်ကူးတွေများပြီးတော့အိတ်မပြောရင်ပြောလို့ရှိတယ်ဟလားဝိတက်များလို့အိတ်မပြောဘူးနော်ဝိတက်များလိုက်တာအေးဝိတက်ဆိုတာ तू ကစိတ်ကိုအာယုံစီတို့ခေါ်ခေါ်တော့တယ်ပို့ပို့ပေးတတ်တယ်နော်တင်းတင်းပေးတတ်တယ် तू ဘာနဲ့ तू ကိုဥပမာပေးလဲဆိုတော့ तू ကမြို့သားပေါ့လေနော်အဲတောသားတယောက်ကမြို့လာတဲ့ခါကျတော့ဟိုဒီဒီမတော်တာဘူးဆိုတော့အမသွားတဲ့တော့သူကခေါ်ခေါ်သွားတယ်။ဥပမာကျန်းကန်နဲ့ပါတဲ့ဥပမာတင်ပြောမယ်ဆိုတော့ရှင်ဘီရင်ရှီလာတော့ရှင်မြင့်ရှင်မရောက်ဘူးတော်ရင်သားကအဲ့တော့ဟိုရောက်ဖူးတဲ့မျိုးသားကခေါ်သွားမှတော်သားကရှင်မြင့်ရှင်ရောက်လာတယ်နော်။အဲအဲ့ဒီလိုပဲဝီတက်ကခေါ်သွားတဲ့ခေါ်သွားတဲ့အတွက်ကြောင့်မို့ဒီစိတ်ဟာအာယုံပေါ်သွားတယ်။ဒါကြောင့်မို့အာယုံပါတယ်နော်။အာယုံတို့တင်ပေးခြင်းတဘောနော်တင်ပေးတယ်လို့တော့နေအဲ့ဒါ။ဆရ
ာအင်္ဂလိပ်
လိုအဲ့ဒီဝီတက်ကိုအင်္ဂလိပ်လိုကြတော့ initial application လို့အဲ့လိုပြန်။အမှန်နဲ့ initial application of mind ပေါ့။ဒီကအစသွား။နော်။ဒီစိတ်ကိုအာယုံပေါ်တင်ပေးလိုက်တာ။ဒီဟာဦးဇင်းတော်ပထမဘိုင်းဘိုင်းတော့ပြောပြီးနေပြီ။ဝီတက်အကြောင်းကနော်။ဟိုဇန်နဂါရီမှာတော့ပြောခဲ့ရောတယ်မလား။အဲ့ဒါကဝိတက်တဘောနော်နောက်တစ်ခုကပါတော့ဝိစာရာဝိစာရာကပါတယ်နော်အာယုံ၌တံပယုတ်တရားတို့ကိုသုံးသက်စေခြင်းတဘောသုံးသက်စေခြင်းတဘောဆိုတာအဲ့ဒီအာယုံပေါ်မှာပဲထခါထခါဖြစ်စေခြင်းတဘောလို့ဆိုလို့ဝိတက်ကတင်ပေးလိုက်တယ်အဲ့ဒီစိတ်အာယုံပေါ်ကိုရွဝဲနေအောင်ဆိုတော့ဟာအာယုံနဲ့ဆက်ဟနေအောင်ကတည်းကဝိစာရာကလုပ်ပေးတယ်နော်အဲ့ဒီလိုဝိစာရာရဲ့တဘောကတံပယုတ်တရားတို့ကိုအာယုံ၌သုံးသက်စေခြင်းတဘောဒါဝိတက်နဲ့ဝိစာရဒီဟာနှစ်ခုရဲ့အထူးကိုပထမပြီးတော့နားလည်ရမယ်ဟုတ်လားသူ့ကို sustained application လို့အဲ့လိုအင်္ဂလိပ်လိုပြန်နော
်
ဟုတ်တယ်ဟိုပထမဟာကို initial application ဒုတိယဟာကို sustained application အဲ့တော့ဝိတက်နဲ့ဝိစာရတူရတဲ့ပြင်းနဲ့ဖြစ်တာနော်စိတ်တကူမှာဝိတက်ပြီးမှဝိစာရဖြစ်တာမဟုတ်ဘူးဒီလိုပဲပြင်းနဲ့ဖြစ်တာဆိုတော့ဘယ်လိုလုပ်ပြီးတော့အထူးကိုနားလည်အောင်လုပ်ရမလဲဘယ်လိုသိရမလဲဆိုတော့ခုနဥပမာလေးတွေနေရှိလာတာပဲနော်ဥပမာကခေါင်းလုံးတစ်ခုကိုတီးလိုက်တဲ့အခါမှာပထမအတန်ထွက်တယ်နော်ထွက်ပြီးတဲ့နောက်တစ်ခါဘာခေါ်လဲညီညီးတန်လို့ခေါ်တယ်နော်နောက်တန်ရှိเออเออวิตกะบาเนี่ยดูแลปฐมตีไล่หลุถั่วละในอาการเนี่ยดูจองเงินเนี่ยหนีตัวได้วิสาระก็นอกถ้าไล่ไปหนีได้เนาะพลาตะคูตีขึ้นไปได้ฮะเออไอ้ดิหลุวิสาระก็นอกไล่ตะโบหมู่ตะโบหลุขึ้นไปบ่ตัวขึ้นตาตะแกเนี่ยตะขณะมาขึ้นเนาะตะนี้อะเพียงပြောมั้ยส่วนเนี่ยเนี่ยหาก้องเงินเปลี่ยนตัดฉินในคาจะเราปฐมอตองขัดไปแล้วเนเน่บ่เนเน่ไปตั้วไล่ได้ฮะทีนี้มาคาเลยก้องเงินบ่โทษแต่ตั้วไปแล้วเว้ยအဲ့တော့ဝိတက်ကဘာနဲ့တူလဲဆိုရင်အဲ့ဒီထပြန်လာနဲ့တူတယ် အတံခတ်ပြီးတော့ပြန်လာနေတူဝိဇာရကကောင်းကင်မှာဝဲနေနေတူနောက်တနည်းကတော့ပြန်ပဒုံဟာဘရုမာကြာစီတို့စိုက်ထိုးသွားတာဟမ်ဝိတက်ကအဲ့ဒါနဲ့တူတယ်အဲ့ဒီကြာပေါ်ရောက်တဲ့ခါကျတော့အဲ့ဒီကြာပေါ်မှာပဲပြားကဟိုရင်ဝဲနေတယ်ပေါ့လေအဲ့ဒါဝိဇာရနဲ့တူတယ်အဲ့ဒီလိုဝိတက်နဲ့ဝိဇာရအထူးဒီလိုနားလည်အောင်လုပ်ရမယ်တဲ့နော်ညာသဘောတရားဆိုတာအလုံးသိမ်းပြီးတော့ဒီလိုဟာလေးနဲ့မှမမှတ်ရင်တော်တော်နားလည်ဖို့ခင်းရင်နော်ဟောနောက်တစ်ခုရှိသေးတယ်နောက်တစ်ခုကလည်းပါလဲဆိုတော့ဆိုပါတော့အခုဟိုခွက်တစ်ခုခုမဲနေလို့ပုတ်တက်ရှင်နဲ့ဆေးရှင်နဲ့ဆိုတော့လက်တစ်ဖက်နဲ့ကြာနေဆုပ်ကင်ဟုတ်လားဆိုတော့နောက်လက်တစ်ဖက်နဲ့ပုတ်ဆေးတယ်အဝိတက်ကအဲဆုပ်ကင်နဲ့လက်နဲ့တူတယ်အဝိသရကပုတ်ပြီးလက်နဲ့တူတယ်အဲ့အဲ့တော့အာယုံကိုတမျိုးစီသူနှဲနေကြတာပေါ့လေဟုတ်လားအာယုံတွေ့တယ်ဝိတက်ကအာယုံမတင်ပဲဝိသရကအဲ့ဒီမှာအာယုံမှာနေတယ်နော်ကောင်းပြီအဲ့တော့ဝိတက်ကအာယုံတင်ပြီးတယ်ပြောတယ်ဒါပြန်ဝိတက်မရှင်တဲ့စိတ်တွေရှိသေးတယ်အဲ့ရဘယ်လိုလဲတဲ့နော်အခုနားထောင်ထားတဲ့အတိုင်းဆိုရင်ဝိတက်ပါမတာစိတ်ဟာအာယုံပေါ်ရောက်နေမယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်မဟုတ်လားအေးဒါမျိုးဝိတက်ကပကင်းစီသေးဆိုတော့တချို့စိတ်တွေမှာမရှင်ဘူးနော်အဲ့ဒါကြပါလေဆိုတော့ဝိတက်မရှင်တဲ့စိတ်တွေကပါလေဆိုတော့မြင်စိတ်ကြားစိတ်စသည်ဝိတက်မရှင်ဘူးဟင်အဲ့စိတ်တွေကအေးဘာကြောင့်လဲဆိုတော့မလိုလို့အာယုံနဲ့ဒီအခန်းနဲ့ထိခိုက်မှုကအင်ပက်ကအားကြီးတဲ့ကြောင့်မို့ तू ကတင်ပေးဖို့မလိုဘူးတဲ့ तू တင်မပေးဘဲနဲ့အလိုလိုကိုစိတ်ကရောက်နေတော့ तू မလိုဘူးအဲ့ဒါကြောင့်မို့အာယုံနဲ့ဝိထုထိခိုက်မှုအားကြီးတဲ့အတွက်ကြောင့်မို့ဝိတက်တင်ပေးစရာမလိုဘူးဒါကြောင့်မို့ဝိတက်အဲ့ဒီမှာမရှင်ဘူးဇံစိတ်တွေရှိသေးတယ်ဝိတက်မရှင်ဘူးဟုတ်တယ်မို့လားဒုတိယဇံစိတ်တတိယဇံစိတ်မှာဝိတက်မရှင်ဘူးအဲ့ဒါကြတော့ဇံရဲ့ပါပေါ့ဘာဝနာရဲ့အစွမ်းကြောင့်စိတ် will power ပေါ့ဝိတက်ကိုမလိုချင်တဲ့အဲ့ဒါကတော့ဒီယောဂီပုဂ္ဂိုလ်ကဝိတက်ကိုမဖြစ်စေချင်တာမပေါ်လာစေချင်တာအဲ့ तू မပေါ်လာစေချင်တော့ तू ဇံရတော့မပေါ်ဘူးပေါ့အေးအဲ့ဒါကြတော့ဟိုဝိတက်เนี่ยတုန်းကตั้วหลานนี่จะขึ้นนี่တော့ဟိုยิ้มหนีตัวတော့နောက်วิตะมาบาเว้เนี่ยตูอายุเต็ดหน่อยเนี่ยสิอดิเลยพอดิหละคุณน่ะตอรินดาหาปฐมทีเนาะမျိုးသားกูမျိုးသားเลยสู้อีกนอกไปไล่ออกแล้วนอกละคาจะတော့ไม่ยิ้มไม่จิตแล้วก็หาตั้วแล้วฮะฮะไอ้นี้เนี่ยตูอ่ะอายุก็ยောက်หน่อยเนี่ยเด้เสียหละหละเอ๊ะอะไรก็วิสาระเด้ฮะแล้วรอบที่คู่ก็บาเนาะอดิมอกขาเด้အဒီမောခါကိုဘာမှလို့ပါတယ်လဲအာယုံကိုဆုံးဖြတ်ခြင်းသဘောဒါတည်းဒီအာယုံပဲဆိုတာပေါ့လေနော်ခိုင်ခိုင်မာမာဆုံးဖြတ်ခြင်းသဘောကိုအဒီမောခါဒါတော့နာမည်အချို့မရှိတော့ decision နော်ဥစ္စာလားမအင်းလေ
းပ
ါ sustained application ဟိုတခြားနာမည်လေးရှိသေးတယ်သူဒါကတော့ဒီတစ်ခုတည်းတယ်တော့မဟုတ်ဘူးတချို့ကလည်း discursiveThinking ဘာလို့လဲပဲသူသင်သားကြီးဆ
ော
က်အဲ sustained application ရပို့
ဆက်ဆံရှိတယ
်အဲ့ဒါကပို့ပြီးတော့ချိန်မိတယ်ဟမ်ပို့ပြီးတော့ကောင်းတယ်အဲအဒီမောခာအာယုံကိုဆုံးဖြတ်ခြင်းတော့ခိုင်မြဲတယ်တဲ့နော်ဒါမှမဟုတ်သူ့ကိုဘာနဲ့နှိုင်းလဲဆိုတော့တကဒန်ကြီးပေါ့လေနော်ရှေးတော့ကတော့မြို့တကားဆိုတကဒန်ကြီးဆိုအကြီးကြီးခိုင်ခိုင်မာမာကြီးလို့ရတာပေါ့အဲ့လိုတကဒန်ကြီးမျိုးခိုင်မြဲတယ်လို့သူကလည်းပဲအာယုံမှာမတုံမလှုပ်ဒီအောင်လုံနိုင်တဲ့တရားအဲအဒီမောခာဆုံးဖြတ်ချက်ဆုံးဖြတ်ခြင်းသဘောဝီရိယအဲ့လိုပြော
ရအောင်ရှင်အဲ့လိုတစ်ခုတစ်ခုရဲ
့အင်္ဂလိပ်လိုပြောထားရင်ပိုပြီးတော့မှတ်မယ်အင်းလေဒ
ီအား
decision ပဲ decision ဘာအတိတ်အထူးမရှိဘူးတော့ဝီရိယတမ်းပယုတ်တရားတွေကိုထောက်ပံ့ခိုင်စေခြင်းသဘောနော်ဝီရိယရှိလို့တမ်းပယုတ်တရားတွေကဒီတန်တန်ဖြစ်နေတာဝီရိယယော့သွားတဲ့နည်းတစ်ပြိုင်နဲ့အလုံးမလို့ချင်တော့ဘူးဟုတ်တယ်မလားအဲ့ဒီတိုင်းပဲဝီရိယနော
်ဘာစီရဲ
အာသူ့ကို energy လို့ energy လို့လည်းပြန်တယ် effort လို့လည်းပြန်တယ်ဘာစီရဲစမို့
ဟုတ်တာဆွဲ
ဘာစီရဲငါဆွဲနော် effort ဟော energy ဝီရိယရှိရ
တဲ့ industrious ဖြစ်တဲ့နည်း
တူတာတူရတယ်တူတယ်သို့တော့ဒီမှာကတော့ဝီရိယကဒီဝီရိယကအခုပြောနေဝိရိယကနာစိတ်ထဲမှာဖြစ်တဲ့ဝိရိယအဲ့ဒီ तू ကဟိုတိုက်တွန်း ကြိုက်တွန်းတဲ့အတွက်ကြောင့်မို့ခန္ဓာကိုယ်ထလုံမယ်ဆိုတာနော်အဲ့ဒါကျတော့ကာယိကဝိရိယလို့ခေါ်တာရှိတယ်ဒါကတော့ခန္ဓာကိုယ်ရဲ့လှုပ်ရှားမှုပါပဲဝိရိယစိတ်တိတ်မဟုတ်ဘူးဝိရိယစိတ်တိတ်ကြောင့်ဖြစ်လာတဲ့ခန္ဓာကိုယ်ရဲ့အလုံးလုံးမှုတော့ကာယိကဝိရိယလို့တော့ခေါ်တယ်ဒီမှာအခုဆိုလိုတဲ့ဝိရိယတော့နံဝိရိယစိတ်ထဲမှာရှိတဲ့ဝိရိယဒါကြောင့်မို့ဒီဝိရိယမပိုင်ရင်ဘာမှလှုပ်လို့မဖြစ်ဘူးဟုတ်တယ်မလားတရားထိုင်တဲ့ခါလည်းပဲဝိရိယလေးနဲ့မလှုပ်နေမှစိတ်ကအာယုံမရှိတာနွေဟိုရောက်ဒီရောက်ရောက်တာဒါပြီးနည်းနည်းလေးပြုဆက်လေတခါမှစိတ်ကအာယုံမပြန်ရောက်လာဝိရိယလေးရော့သွားရင်တခါတော့ရအောင်အဲ့လိုပေါ့အဲ့
တော့ဒီစားတရားထိုင်တဲ့ခါမှမှန်ပါလားကို
ယ်ကမဟုတ်ပါဘူး
တားလည်းထားပါဘ
ူးသူဟိုတခါတိတိလာလိမ့်မယ်ဒါလေးတွေကိုမြင်လာ
တိတိခါကိုမှ
န်ဟုတ်တယ်သူကိုရှားနေဖို့မလိုဘူ
းနေတိုင်းကိုသုံးတယ
်နေတိုင်းဘောကမှလည်းဒါတွေအကုန်တွေ့နေတာ
တွေ့ရတာခါမှာကိုက analyze လုပ်ပေါ့
လုပ်ရဟိုတရားအထုတွေကမှတော့မလိုအောင်တရားအထုတွေကမှတော့ဒါလေးသိအောင်မှတ်တာပဲရှိတယ
်
analyze မလုပ်ဘူး you do not speculate just be mindful ဒါပဲဥစဉ်တော့ဒါပဲ emphasize လုပ်ဘာလို့ဆိုတော့ analyze လုပ်မယ်ဟလာ you make judgments ဆိုရင
်
the distraction ဖြစ်သွားတယ်အဲ့ဒါဟိုမူလကမ္မထအာယုံကနေပြီးတော့တခြားရောက်သွားတယ်စိတ်ကကမ္မထအာယုံမှာပဲတက်နေတယ်များထားနေတော့အဲ့တော့ဟိုရောက်တယ်ရောမစင်စားဘူးမြင်တာလေးကိုပဲမြင်တယ်ပဲမှတ်လိုက်တယ်
ဒါလည်းမှတ်လိုက်တာ
ဘာသိရင်သိတယ်ပဲမှတ်လိုက်တယ်ထားတယ်ဒါဒီအာယုံကဘယ်ကလာတာဘာလို့မလဲဘာလေးနဲ့ပေါင်းဆက်ထားတာဘာလို့မလဲဘယ်သွားမှာဒါဒီဘာမှမစင်စားဘူးအဲ့လိုဝိရိယနော်ပီတိအဲ့ဒီပီတိရမှာခက်တာဒါကြောင့်မို့ဦးဇင်းကကိုတပည့်တွေပြောတယ်မင်းတို့ပါဠိကိုထုတ်လို့ဘယ်တော့မှမရဘူးကွာလို့သူပြီးတော့မှစကားပြောရင်သုံးဖို့ဘုဒ္ဓဘာသာအကြောင်းပြောရင်ဒီပီတိကိုအင်္ဂလိပ်လိုပြန်တဲ့နေရာမှာ joy လို့လည်းပြန်တယ်နော် happiness နော်နောက်တစ်ခုက zest နောက်တစ်ခုက rapture နောက်တစ်ခုက pleasurable interestအဲ့အဲ့တော့
ဒီအချင်းနဲ့ပီတိရော satisfaction အချင်းကိုစိတ်ကျနေတာနည်းတယ်ပါ you felt you are satisfied
ဒါလည်းမဆိုးအောင်နော်နေနေပြောအောင်မဟုတ်လားအဲ့ဒီလိုဖြစ်နေတဲ့အတွက်ကြောင့်မူပီတိကိုအင်္ဂလိပ်လိုတစ်လုံးနဲ့ပြန်လို့တော့မရတော့ဘူးတချို့ကလည်းပဲ happiness လိုပဲပြန်သွားတော့တယ်ပီတိကိုတချို့ကလည်း joy လိုပြန်တချို့ကလည်း rapture လိုပြန်တယ်ဒါတော့ကောင်းပြီပီတိကဘာသဘောလဲအဲ့ဒါလေ့လာစဉ်းစားရမယ်ပီတိကဘာလဲအာယုံကိုနှစ်သက်ခြင်းသဘောနော်အာယုံကိုနှစ်သက်ခြင်းသဘောဆိုရဟာဘာလဲဆိုတော့အာယုံကိုမခံစားဘူးနော်သူကပီတိကခံစားတာမဟုတ်နှစ်သက်တယ်ဆိုမလို့ခံစားတာမဟုတ်ခံစားတာဝေဒနာကခံစားတာပီတိကနှစ်သက်တာနော်အဲ့ဒါကြောင့်မို့ဒီနည်းလေးသူကဟိုမတူဘူးထူကြသွားတာ꽌ပြားသွားတာ
just like
အဲ့တော့ဘာနဲ့ဥပမာပေးတယ်လေတဲ့ပီတိနော်ဒီဒီနဲ့ဒုက္ခဆိုတော့ဒုက္ခဆိုတာရှိသေးတယ်ဒုက္ခဆိုတာကအကောင်းခံစားတာနော်ချမ်းသာခံစားတဲ့ဝေဒနာအဲ့ဒီဟာကတော့ခံစားမှုပဲပီတိကဝေဒနာတည်းမပါဘူးပီတိကခုန pleasurable interest ဆိုတာ ਨੇ တော်တော်နှိစက်တယ်နှလုံးမို့လို့ရှိတော့ရှိတယ်ဒါမှမဟုတ်အဲ့ဒါပူကောင်းတယ်အဲ့ဒါဘာလဲဆိုတော့ဟိုဒီပီတိနဲ့ဒုက္ခအထူးကိုပြောတဲ့နေရာမှာအရင်ပြောခဲ့ဘူးလို့ထင်တယ်ဟုတ်လားစိတ်ပိုင်းကပြောခဲ့ဘူးလားရှေ့ရ
တယ
်ဟင်အဲ့တော့လန်းခီးသွားနေပြီတဲ့တဲခန္ဓာရဲခီးသွားတယ်ဟုတ်လားမောပန်ချွေရတန်ရထွက်နေဘယ်နှမြအိုရှိလေးရှိပါမလဲပေါ့ဟုတ်လားအဲ့တော့လူတယောက်ကလူရောနဲ့တွေ့တဲ့ခါကျတော့ပြောတယ်ဆိုတော့ဟာဟိုကနာတမိုင်လောက်ကျတော့ရှိတယ်ကွာရေလို့ပါလို့ရှိတယ်အဲ့ဒီကြားတဲ့အချိန်ကဆက်ပြီးတော့သူစိတ်ဟာ interest ဖြစ်သွားတယ်နော်နှစ်သိမ့်မှုဖြစ်သွားပြီအဲ့ဒါပီတိအဲ့သွားဟိုအဲရှမ်းပြီးတော့ရေခမ်းကြီးမြင်မဲပေါ့လေဟုတ်လားသစ်ပင်တွေဘာတွေမြင်မဲပီတိပဲရှိသေးတယ်နော်အဲ့ဒီရောက်လို့အရေဘာတွေတောက်ချိုးသုံးစားပြီးတော့အေးလေးတပင်းအောင်မှပြုနေတဲ့အချိန်မှာဒါဒုက္ခအဲ့ဒီလိုအဲ့ကျတော့ခံစားမှုဖြစ်သွားတော့ခံစားမှုမရောက်သေးခင်ဟာပီတိခံစားတဲ့ခါကျတော့ဒုက္ခဒါပဲလို့နော်ပီတိနဲ့ဒုက္ခတကယ်နဲ့ဖြစ်တာလေဖြစ်တဲ့စိတ်တွေအများကြီးရှိတယ်နော်အဲ့တော့သူ့သဘောလေးနဲ့သူပဲဒီ interest ဖြစ်ရုံကပီတိပဲဟုတ်လားဒုက္ခကသူခံစားလိမ့်မယ်နော်အဲ့ဒီလိုအဲအာယုံကိုဒါမှနှစ်သက်ခြင်းသဘောလိုပဲဘမလိုလဲအာဒီလူပီတိဖြစ်နေတယ်ဘာလဲပြောရရှိမလားဒါလားတော့မဆိုးလောက်သဘောကျနေတာပေါ့နော
်
ပြောသဘောကျနေတာပီတိအဲ့ဒီပီတိကအမျိုးမျိုးရှိတယ်နော်ပီတိအမျိုးမျိုးရှိတယ် အမျိုးမျိုးမဟုတ်၅မျိုးရှိတယ်ကြောက်လာမသိပီတီ၅မျိုးစားဩငါတော့ပဲရှားပါပထမပီတီကတော့အသေးစားပီတီလေးပေါ့နော်ဟိုတရားထိုင်နေကောင်မတွေ့တတ်တဲ့တော့ဒါရီရယ်ဒီခါလေးတိတ်နေဖြစ်ဖြစ်သွားတာလေးတွေရှိတယ်ဟိုကျက်ဒီကျက်သိငွေညထလို့ဟိုနာဖြစ်တရားဖြစ်တာအဲ့အဲ့ဒါပီတီတဘောနော်အဲ့လိုကျက်ဒီငွေညထရုံလောက်ကလေးဖြစ်တဲ့ပီတီမျိုးကတော့အငယ်စားပီတီပေါ့နော်ပြီးတော့နောက်တစ်ခုကတော့ကိုတုတဲ့နည်းနည်းပို့ပြီးတော့အားကြီးတဲ့ပီတိခဏတစ်ခဏမြတ်တစ်ခဏမြတ်ပေါ့လေအဲ့လိုတိတ်နေတိတ်နေဖြစ်တော့ပီတိမျိုးရှိနော်ပြီးတော့ပါလို့ပြီးတော့နောက်တစ်ခုကဆိုင်းကြီးများဝုန်းငွေနဲ့အဲရိုက်နေတာမျိုးလို့ပေါ့လေအဲ့ဒီလိုဖြစ်တဲ့ပီတီမျိုးတစ်ခွန်းတစ်ခုပို့ပြီးတော့ဟိုကပြုတ်သွားတယ်အာကြီးသွားတယ်နော်နောက်ပီတီတစ်ခုတော့စမ်းတယ်နော်ထပြန်နေတဲ့ပီတီမျိုးလေအဲ့ဒီပီတီဖြစ်ရင်လူထခုံနေတယ်ရွေ့သွားနေတယ်နော်ဥပ္ပိကပီတီလို့ခေါ်တယ်အဲ့ဒါရှိကတော့ဝတ္ထုတွေရှိတယ်အခုတော့မသိဘူးဟုတ်လားမင်းကလေးတယောက်ဟာသူကဟိုပုံမရှိနေတော့အဲ့နေဖျားပွဲရှိတော့မိဘတွေပြောတယ်နင်မလိုက်ခင်နဲ့ကိုယ်ဝင်ရှိနေဖျားပွဲပေါ့သူတို့ဖျားပွဲရတယ်ခါဆန်းလန်းဆိုတော့အဲ့ဒီဖျားဟိုရှိခိုးနေတဲ့နေဘာတွေသူကအရင်ကြီးကြားနေရတယ်ဒါသူကလည်းပဲဒါနာတရားရှိတဲ့မင်းကလေးဆိုတော့အဲ့ဒီအတန်ကြီးကြားရင်းနဲ့သူဖျားကိုပဲအာယုံပြုတ်နေလိုက်တာပေါ့အဲ့လိုအာယုံပြုတ်နေလိုက်တာအဲ့ဒီပီတိပြုတ်တော့အဲ့ဒီပီတိအစွမ်းကြောင့်သူကဟာလေကောင်းကင်ပြန်ပြီးတော့ဟိုဖျားကသူလူနေတဲ့အရင်ရောက်အဲ့သူမိဘတွေရောက်တယ်လို့မဟန်နေဘယ်လိုလုပ်ပြီးဒီရောက်လာလဲဆိုတော့အဲ့လိုပြောပြတယ်ပီတီကအဲ့လိုခုံနိုင်တယ်အဲ့တော့တရားထိုင်တဲ့အခါမှာအဲ့ဒီပီတီဖြစ်တဲ့အကြာကြီးတော့မခုံဘူးပေါ့လေတို့တို့ရွေ့နေထိုင်နေထိုင်ရကြီးနေဟိုရွေ့တော့ဒီရွေ့တော့အဲ့လိုဖြစ်တာရှိတယ်အဲ့ပီတီသဘောရှိတယ်နောက်တစ်ခုကတော့ဝါကွန်းစီဖြစ်တယ်လို့တကူလုံးကလည်းပြန့်နှံ့သွားတဲ့ပီတီမျိုးတဲ့နော်ဖရဏပီတီလို့ခေါ်လို့ရှိတယ်ပီတိ5မျိုးရှိအဲ့ဒီ5မျိုးသလုံးလို့ပဲတရားထိုင်ရင်လာပြီလား gain ကောင်းလာရင်ပေါ့လေအစားပဲရတော့မရသေးဘူးလို့ကြားလာတော့တွေ့လာနော်အဲပီတိတဲ့အဲ့တော့နှစ်သိချင်းလို့ပဲဒါပမာလို့မှတ်ထားလိုက်ပေါ့နော်ပီတိနောက်တစ်ခုကပါတော့ဆန္ဒဆိုတာကပါတော့ဗမာစကားဖြစ်နေပါပြီဆန္ဒကတော့နော်သမားစကားထင်ကြလားဆန္ဒသာဟဲ့အခုတော့သိနေရောဟာလားပါဠိစကားသမားစကားဟုတ်ဘုကလားပြုလူကမျှသဘောတဲ့နော်လူလာခြင်းသဘောတဲ့ဒီပြုလူကမျှကလေး तू ကလောဘသဘောနဲ့နီးစပ်တယ်သို့တော့မတူဘူးဆန္ဒကကံကျင်ယုံမျှသဘောလေးဒါကောက်ကံကျင်နေကောက်ချင်နေဟုတ်လားယူရင်ယုံမျှသဘောလေးဒီစက်ကူပေါ်မှာတွေ့တာမှုမရှိဘူးညှိကမှုမရှိဘူးအဲ့ဒီလိုသဘောကိုဆန္ဒလို့လောဘနဲ့မတူဘူးနော်လောဘကြတော့ကိုညှိကတွေ့တာမှုပါသွားပြီလူချင်းသွားလူချင်းတာဆိုညှိကတွေ့တာမှုနဲ့ရှင်းသွားပြီဒီဆန္ဒကယူချင်တာယူလူကမျှကလေးခေါ်တယ်ဟိုသူတို့ဥပမာပြတာကတော့ဟိုလေသမားပြည့်တဲ့ခါကျတော့မြားကောက်ပြီးတော့ဆွဲယူတာဟုတ်လားမြားယူတာဟာသူယူချင်ုံမြပဲဒီမြားပေါ်မှာဘာမှဟိုတွေ့တာမှုမရှိဘူးပြည့်တော့မှာပဲဟုတ်အဲ့ဒီလိုဟာမျိုးကိုဆန္ဒလို့ဆိုတယ်အဲ့ဒါခက်တယ်ဆန္ဒကိုအင်္ဂလိပ်လိုပြန်တာအဲ့ဒီအင်္ဂလိပ်စကားကလည်းပဲတော်တော်လူကမသိဘူးလေနေတဲ့သုံးကနေတော့ condition လို့ပြန်တယ် condition condition မှန်တော့ design ရပါပဲဒါပေမဲ့ဒီခုခေတ်ကပြောလိုက်ရင်ဒီဇိုင်းရဆိုရင်တို့ကလောဘနဲ့လောဘပါတာကြီးကိုသူယူသွားတယ်အဲ့တော့ဒီဇိုင်းလို့ပြောဖို့လည်းခက်တယ်အဲတို့အင်္ဂလိပ်လိုပြန်လာတော့ condition လို့ပြန်တယ်ဆန္ဒတဲ့အဲ့ကြောင့်ဆန္ဒနဲ့လောဘနဲ့မတူဘူးနောက်လောဘတော့ကြတွေ့မှာဟုတ်လား
လောဘဟုတ်ပြင်းတာ
အဲလောဘကကန့်ကြီးမှုပါတယ်ဆန္ဒကကန့်ကြီးမှုမပါဘူးဒေါသ
ပါတော့
ဒေါသကြောင့်မဟုတ်ဘူးဒါအဲ့ဒါလေအထက်ချင်းများတာကိုလေလောဘဟုတ်လား
ဂရီးဒီရော
အဲဒါကတော့ဆန္ဒကတော့ဒါပဲဒါကြောင့်မို့ဆန္ဒကကုသိုလ်ဆန္ဒနော်အကုသိုလ်ဆန္ဒလည်းဖြစ်နိုင်တယ်ဘာလို့လဲဆိုတော့သူကအကုသိုလ်စိတ်မှလည်းရှင်းနိုင်တယ်သို့တော့ပါဠိမှာကြတော့ကိုဆန္ဒဆိုတဲ့စကားလုံးဟာတခါတလေဒီဆန္ဒကိုပဲဆိုလို့နော်တခါတလေကြတော့ကာမိဆန္ဒလို့ခေါ်တာရှိတယ်ကာမဆန္ဒပေါ့ကာမိဆန္ဒလို့ခေါ်တဲ့ခါကျတော့လောဘနော်အတရားလိုလာတယ်တရားကျင့်မှုလိုခြင်းလိုအလိုရှိတယ်ဆိုတော့ဓမ္မဆန္ဒပေါ့ဓမ္မဆန္ဒပေါ့တရားဆန္ဒအဲ့ဒါဆန္ဒတို့မဟုတ်ကုသလဆန္ဒအဲ့ကုသိုလ်ကုသိုလ်ဘက်ကကောင်းတဲ့အလိုမကောင်းတဲ့ဘက်ကဟိုကာမဂုဏ်ဘက်ကပြောလိုက်ကြဆိုတော့ကာမဆန္ဒလို့ခေါ်နောက်ခါမှဟိုဇန်တို့တရားထိုင်တဲ့ခါတို့မှာပယ်ရမယ်និဝရဏတရားဆိုတဲ့အဲ့မှာကာမဆန္ဒဆိုတာပါတယ်နောက်ကာမဆန္ဒဆိုတာဘာလဲဆိုလောဘဒါလောကီအာယုံကာမဂုဏ်ဒီမှာတွေ့တာနှစ်တက်နော်ညှိကပ်နေတာဟောဒါကာမိဆန္ဒလို့ခေါ်တယ်အခုဒီမှာတော့ဆန္ဒကတော့ညှိဟိုပဲဘုတ်ပေါ့ဟာဟိုကုသိုလ်ပဲလည်းဖြစ်နေတယ်အကုသိုလ်ပဲလည်းဖြစ်နေတယ်ကောင်းပြီဒီစေတသိက်6ပါးကိုဘာလို့ခေါ်လဲပကိန်းစေတသိက်6ပါးတဲ့နော်ပကိန်းစေတသိက်ဆိုဘာတော့အဲရောရောနှုံးနှုံးရှင်တာရောနှုံးနှုံးရှင်တယ်ဆိုတော့မှတော့ရှင်တဲ့စိတ်မှရှင်တဲ့မရှင်တဲ့စိတ်မှမရှင်ဘူးဒါကိုပဲဆိုလိုတာပါပဲနော်ပြိုးပြွန်းရှင်တယ်လို့ရှင်းရစကားတုံးတယ်အဲပြိုးပြွန်းဆိုတာကလည်းပမာလို့နားလည်းမအောင်အင်္ဂလိပ်လိုပြန်တော့ပကိန်းကိုသူက particulars လို့ပြန်တယ်နော်အဲ particulars တဲ့
ပကိန်း
ဟုတ်တယ်ပကိန်းတပ်ပါစိတ်တဲ့ဒါရဏနဲ့တော့ all common ပေါ့လေနော
်
command to all ပကိန်းစေတသိက်6ပါးကောင်းပြီအဲ့ဒီတပ္ပစိတ်တတာရဏစေတသိက်9ပါးနဲ့ပကိန်းစေတသိက်6ပါးနှစ်ခုပေါင်းလိုက်တဲ့73ပါးကိုအညတမစေတသိက်နော်အညတမစေတသိက်လို့ခေါ်တယ်ဒါဒီစေတသိက်73ပါးတဲ့နောက်ထပ်အကုသိုလ်စေတသိက်ဘယ်နှပါးလဲ74ပါးခိုင်ထားတယ်လားလေပြီးတော့ပေါ့လေနော်အစော်ကြီးဟိုဟိုအစတည်းကပြောထားကြတယ်ဟိုပြီးမြန်မြန်ပြီးဖို့ကိုဗရဏမထားဘူးလို့ဟုတ်လားနားလေဖို့နဲ့ပြီးတော့ကလေးနဲ့မှန်မှန်လေးသွားဖို့ဟိုပြောပြီးတော့ကလေးကိုမှတ်မှတ်သားသားနဲ့နားလေဖို့ဒါအရေးကြီးနော်ကြားလာတော့ကြားပြီးပြီပေါ့ဟိုအဆရာအလို့မဟုတ်ဘူးဥစဉ်တကကြီးပြောလို့ရှိရင်အဆရာအလို့မဟုတ်ဘူးဥစဉ်ဆိုတာတော့နော်က
ြားနားလေသွားဖို့အရေးကြီး
သမောဝင်မှလည်းမဟုတ်ဘူးဟုတ်တယ်မလားသမောဝင်ရင်တော့အဆုံးကျတော့သမောလုတ်ပြီမှာဆိုအကုသိုလ်စေတသိက်တစ်ဆက်လေးပါအကုသိုလ်စေတသိက်ဆိုတဲ့ကူကဒီစေတသိက်တွေဟာဘယ်စိတ်တွေနဲ့ရှင်မလဲအကုသိုလ်စိတ်နဲ့ပဲရှင်မှာပေါ့နော်အေးအဲသူကြထူးလာပြီနော်ခွန်လာအကုအညာသမားစေတသိက်တုံးကတော့ကုသိုလ်နဲ့လည်းရှင်မယ်အကုသိုလ်နဲ့လည်းရှင်မယ်သို့မဟုတ်သောဘနာစိတ်နဲ့လည်းရှင်မယ်အာသောဘနာစိတ်နဲ့လည်းရှင်မယ်အခုဒီအကုသိုလ်စိတ်တွေတိတ်ကြတော့အကုသိုလ်စိတ်နဲ့သာရှင်းတော့မယ်။နေကျင်းတော့တော့ပေါ့။ဟုတ်လား။အကုသိုလ်စိတ်ဘယ်နှပါးရှိလဲ။12ပါး။အဲ့ဒီအကုသိုလ်စိတ်12ပါးနဲ့သာသူတို့ကရှင်းတော့ဒီ34ပါးက။ကောင်းပြီ။နံပါတ်1ခေါ်တာပေါ့လေ14ပါးပါလား။မောဟ။မောဟကဘာလဲ။အာယုံဤတဘောမှန်ကိုဖုံးကွယ်ခြင်းတဘော။နော်။တွေးဝေတယ်လို့လည်းသုံးတယ်။နော်။တွေးဝေခြင်း။မောဟရဲ့တဘောကဘာလဲ။အာယုံကိုအမှန်တည်းမမြင်အောင်သူကဖုံးကွယ်ပေးတာ။နော်အာယုံရဲ့သဘောကိုဖုံးကွယ်ထားတယ်ဆိုတော့မြတ်စွာဘုရားကအနိစ္စလို့ဟောထားတယ်အဲ့ဒီအနိစ္စကိုအနိစ္စလို့မမြင်ဘူးဟုတ်လားအနိစ္စလို့မြင်အောင်သူကလှုပ်ပေးတာအနိစ္စသဘောကိုဖုံးကွယ်ပေးထားဒုက္ခသဘောကိုဖုံးကွယ်ပေးထားဒီမောဟကြောင့်တတ္တဝါတွေဟာအမြင်မမှန်တာနော်ဘာပဲမြင်လဲမြင်လိုက်သူကဖုံးပြီးသားဖြစ်ဖြစ်ထားတာသူကဖုံးထားတဲ့ခါကျတော့ဟိုအမှားကြီးမြင်နေကြတာနော်ဒါကြောင့်မို့မောဟရဲ့သဘောဟာမောဟကိုမသိခြင်းလို့လည်းပြန်ရတယ်နော်မသိဘူးဆိုတာဟာအမှန်အတိုင်းမသိတာနော်အမှန်တိုင်းမသိရင်အမှားသိတာပဲဟုတ်တယ်မဟုတ်လားအေးဒါကြောင့်မို့မောဟဟာအမှန်တိုင်းမသိတာလည်းဟုတ်တယ်အမှားသိတာလည်းဟုတ်တယ်အဲ့ဒါကိုမောဟလို့ခေါ်တာနော်အာယုံဤသဘောမှန်ကိုဖုံးကွယ်ခြင်းသဘောအဲပဋိစ္စသမုပ္ပါဒ်နည်းနဲ့ပြောမယ်ဆိုရင်တစ္ဆာလေးပါမသိအောင်ဖုံးကွယ်တာတော့နော်တန်ត្រာရဲ့ရှေ့အစွန်းနောက်အစွန်းစသည်မမြင်အောင်ဖုံးကွယ်တာတွေဒါတွေလည်းပါတာပေါ့နော်မောဟနောက်တစ်ခုကပါတယ်အဟိရိကာတဲ့
မောဟ
ကို delusion ignorance လို့လည်းပြန်နိုင်တယ် ဟိရိကာတဲ့နော်ဒုစရိုက်မှမရှက်ချင်းသဘောအနုတ္တပကဒုစရိုက်မှမကြောက်လန့်ချင်းသဘောနော်ဒီနှခုကတထွေးထားရဆိုအဟိရိကဟိရိဆိုရှက်တာအဆိုတော့မအဲ့တော့အဟိရိကဆိုတော့မရှက်ဘူးလေနော်အနုတ္တပမှာဥတ္တပနောက်တွေ့လို့မှဒီဒီဟိုသောဘနာစေတုတိတ်တွေထဲမှာဥတ္တပဥတ္တပဆိုတာလန့်ကြောက်တာအနုတ္တပဆိုတော့မကြောက်တာမလန့်ဒါဖြင့်မရှက်တာဘယ်မှမရှက်တာလေဒုစရိုက်မှဒါကပါဠိ idiom လိုက်ပြီးတော့သုံးထားတာမို့ဒုစရိုက်မှလို့သုံးတာဗမာလိုဆိုရင်ဒုစရိုက်ကိုမရှက်တာလို့သုံးပြောရင်ပြောနော်တခါလေဖုန်းကြီးသုံးကပါဠိနောက်အကုန်လိုက်တာပါဠိကဒီနေရာမှာမှသုံးရမယ်ရှိဆိုဗမာလိုလည်းမှသုံးလိုက်တော့လားဗမာနာကြတော့အဲ့ဒါတိတ်မဖြောင့်ဘူးဒါကတော်သေးတယ်နော်ဟုတ်ကြောက်တယ်ဆိုတာကိုမှတ်နေတော့လေ။ပါဠိမှာမှတ်သုံးရမယ်လို့ဆိုတော့ဘေးမှကြောက်တယ်။နော်။တေဘေးမှကြောက်တယ်။ဗမာလူကြီးကြီးမျိုးတေဘေးကိုကြောက်တာ။ဟုတ်တယ်မလား။မှတ်ကြောက်တာ